ညီညွတ်ခြင်းနဲ့ချမ်းသာခြင်းတရားတော်ဟောကြားနာကြားရအောင်ဒုက္ခဗုဒ္ဓနာမုတ်ပါတော်ဒုက္ခသတ္တမဒေသနာဒုက္ခတံကတာတမေကိတမေခာနံတဘောဒုက္ခညီညွတ်ခြင်းနဲ့ချမ်းသာခြင်းဆိုတဲ့ခေါင်းစဉ်နဲ့မြတ်စွာဘုရားရှင်ဟောခဲ့တဲ့ဂါထာပါဠိတစ်ပတ်သူခေါ်ဗုဒ္ဓနာမုတ်ပါတော့တဲ့အားလုံးဆိုလိုက်ကြနော်မြတ်စွာဘုရားပွင့်ပေါ်ညာအများချမ်းသာမည်မြတ်စွာဘုရားပွင့်ပေါ်ညာအများချမ်းသာမည်လောကမှာဘုရားရှင်ပွင့်လာတယ်ဆိုတာအများဆင်းရဲဖို့လားချမ်းသာဖို့လားကြီးရွယ်ချက်ကလေးကိုကြည့်ဘုန်းကြီးတို့မြတ်စွာဘုရားရှင်ဒီပင်ကရာဘုရားရဲ့ခြေတော်ရင်းမှာနိယတဗျာဒိတ်ခံယူတော့ကောင်းကင်မှာဇန်ရင်စီးသွားတဲ့သူမေတ္တာရသိမြေပြင်မှာလူတွေစုစုစုစုနဲ့တွေ့လို့ကောင်းငင်ကဆင်းပြီးမေးတယ်။မောင်ရင်တို့ဘာလုပ်ကြတာလဲ။ဟာရသိမသိဘူးလား။ဒီလမ်းကနေပြီးတော့ဒီပင်ကရာဘုရားနဲ့တန်ခါတော်တသိန်းကျွမှမို့လို့တပြည့်တို့လမ်းချင်းနေကြတာလေလမ်းပြင်နေကြတာ။အဲ့ဒီလိုလဲပြောရောမြတ်စွာဘုရားအလောင်းတော်သူမေတ္တာရှင်ရသိကဒါဆိုငါနဲ့တဏှာပေးကွယ်။ငါနဲ့ကုသိုလ်ယူမယ်။အဲ့ဒါလူတွေပေးတဲ့နေရာကဘယ်နေရာလဲဆိုတော့ဘွဲ့အထူဆုံးနေရာတဲ့ဘယ်နေရာကိုပေးတာအဲဘွဲ့အထူဆုံးနေရာဘွဲ့အထူဆုံးနေရာပေးလိုက်တော့တာမန်လူစိတ်နဲ့အလောင်းတော်တို့ရဲ့စိတ်တူသလားတာမန်လူစိတ်နဲ့ဆိုရင်ဘယ်လိုတွေးမလဲမင်းတို့လူကားဝါတယ်နားမနော်ငါကြတော့ဘွဲ့ထူမင်းတို့ကြတော့သက်တာဒါသက်သက်ကြောတာဒါမျိုးတော့ကြော်လို့မရဘူးကွာတို့ကသေသေတင်ခံတဲ့ကောင်မဟုတ်ဘူးမလုပ်ဘူးကွာဘာဖြစ်သေးလဲမရဘူးလည်းရတယ်မပြောဘူးဒါတမန်လူစိတ်ကိုပြောတာနော်အလောင်းတော်တို့ရဲ့စိတ်ကြအဲ့လိုမဟုတ်ဘူးငါများများလုပ်ရင်များများကုသိုလ်ရတယ်နော်ဝတ်ထုတဲ့နေရာပေးတော့ဘာလို့လဲများများလုပ်ရတာပေါ့များများလုပ်ရင်များများကုသိုလ်ရတယ်အဲ့တော့မငင်းဘူးပေးပွဲတောင်းတလုံးနဲ့ပေါက်ဘူးတလေငါလုံးမယ်ဆိုပြီးတော့လုံးတယ်ပြင်မလိုက်တာတကိုးနဲ့မလုံးပဲနဲ့ခန္ဓာကိုယ်နဲ့လုံးတာအဲ့ဒီလိုပင်ပင်ပန်းပန်းလုံးပြီးတော့ဖျားလဲကြွလာရောသူ့နေရာကမပြီးတော့လမ်းပြီးတော့ခြေလိုက်တော့မြတ်စွာဘုရားကခြေကုန်းကနေပြီးတော့ရောင်ချီတော်၆တဲ့ကွန်မြူပြီးကြွလာနောက်တော့ဘာကတန်ဃာတော်တသိအရိယာတန်ဃာတော်တွေဆိုတော့ဖယားမျက်နှာကလည်းဘယ်လိုနေလဲဝင်ပကြည်လင်းပြီးနောက်ခံရောင်ကြည်တော်တွေနဲ့တိတ်ပြီးတော့တတ်ပြတာနောက်ကကြွလာတဲ့တန်ဃာတော်တွေကလည်းမျက်နှာအစင်းကကိလေသာကင်းတော့ဝင်ပကြည်လင်းနေတော့ဘုရင်ဘုရင်စက်သေးတွေတဖြန်းဖြန်းထပြီးတော့စိတ်ထဲမှာအလိုလိုဖြစ်နေလားငါလည်းသူ့လိုဖယားဖြစ်ချင်လိုက်တာတဲ့ဘုန်းကြီးတို့ဒကာတော်မတွေစိတ်ထဲပေါ်ဘူးလားရောင်တို့တော့မပေါ်ဘူးနော်ဘုရားတော့ပေါ်တယ်အဲ့လိုနဲ့ပေါ်ပြီးရောဒီနောက်သတ်ပေတော်မူတဲ့ဘုရားနဲ့တန်ဃာတော်တွေဘွက်ထဲကဆင်းလျှောက်ဖို့မသင့်ဘူးငါခန္ဓာတရားချင်းလူမယ်ဆိုတော့မြေပြင်မှာဝမ်းရမောက်လာတဲ့ရှုပ်ဘွက်ထဲမှာအဲ့လိုဝမ်းရမောက်ရင်းနဲ့စဉ်းစားနေတာဘုရားဖြစ်ချင်လိုက်တာသူ့လိုဘုရားဖြစ်ချင်လိုက်တာဖြစ်နိုင်တဲ့အလားအလာရှိသလားလို့သူ့ကိုယ်သူပြန်ကြည့်တော့သူကဇန်အပင်ញင်ရတဲ့ရသေးရှေ့ရှေ့ဘဝတွေကိုပြန်မြင်နိုင်တော့ရှိကသူဘာလောက်ခဲ့တယ်မသိဘူးလားသိတာသိတာဗောသူရှိတုန်းကလေဖျားဖြစ်ဖို့သုပန်ခဲ့တယ်နိယတဗျာဒိတ်တာမရတာသုပန်ခဲ့တာတော့ရှိတယ်အဲ့ဒါတွေကိုသူသိလဲသိရောတခါတဲ့ဖျားစုတောင်းမယ်အဲ့ဒီမှာသူစဉ်းစားကြည့်တယ်ဖျားစုမပန်ပဲနဲ့ဒီပင်ကရာဖျားဟောတဲ့တရားကိုနာရင်တရားပွဲအပြီးမှာသူသည်ယဟန္တာဖြစ်မယ်တဲ့တရားပွဲပြီးမှမဖြစ်ပါဘူး။သူတယောက်တည်းဒုက္ခဒုက္ခကမလွတ်ဘူးလားလွတ်မလား။မလွတ်ပါဘူး။ယန္တာဖြင့်ဒုက္ခငြိမ်းပြီနော်။အဲ့ဒါဒုက္ခဒုက္ခလွတ်ပြီလို့သူသိတယ်။ဖျားစုပန်ရင်ရနိုင်မရနိုင်ကြည့်တော့ရနိုင်တယ်လို့လည်းသိတယ်။ အဲ့ဒီမှာရွေးတရားနှစ်မျိုးရှိသွားတယ်နိဗ္ဗာန်ကိုအခုယူမလားဒုက္ခခံပြီးပါရမီဖြည့်မလားနှစ်ချက်ယူရမယ်နော်အခုနိဗ္ဗာန်ယူမလားဒုက္ခခံပြီးပါရမီဖြည့်မလားနော်ကဲဘုန်းကြီးတို့တရားဓမ္မတွေဒီဘဝမှာနိဗ္ဗာန်ရမယ်ဒုက္ခအလုံးငြိမ့်မယ်တခါသုံးနော်ဖျားဖြစ်ခြင်းရင်တော့လေးပင်ချင်းကဘာတသိအပေကိုလည်းအခောက်ခောက်ပေါ်နိုင်သေးတယ်ဖျားလောင်းဆိုတာအရိယာမဟုတ်ဘူးကုသဇင်နော်မမှားဘူးလားမှားလားမှားတတ်တဲ့အတွက်အပေကိုအချိန်ချင်းသွားနိုင်တဲ့နောက်ဆုံးတော့ဖျားဖြစ်မယ်ပေါ့အဲ့ဒီနှစ်လမ်းဆိုဘယ်လမ်းယူအခုယူမလားဒုက္ခခံမလားသိပြတာပဲနော်တော်တော်လေးပြတ်တယ်အဲ့တော့ဖျားလောင်းကတွတ်ကြည့်တယ်ငါနိဗ္ဗာန်အခုယူအခုရပြီလွတ်ပြီသို့တော့ဝိညာဉ်တွေကိုကယ်မယ်ဆိုရင်လည်းကယ်နိုင်တဲ့အနေထားရှိတယ်ငါတော့ဒုက္ခခံလေးသိချက်ကဘာတသိကဲဒီကဘာမှာငုံငဲ့ကလေးဖြစ်ခဲ့ဘူးတဲ့ဝတ္တတော့မိဘအန်ဒီရကင်းဝေးစေဖို့ဘုန်းကြီးညွတ်နေတဲ့ဝတ္တတော့เนาะအဲ့ဒါဒီကဘာမှာဖြစ်တာเนาะဒါဆိုရင်ကနောက်ဆုံးဘဝရောက်ခံဒီအထိလေးသိချက်ကဘာတသိန်းပြည့်တဲ့ကဘာအထိကိုပဲအဟိတ်တိရစ္ဆာန်ဆိုတဲ့အပေဘုံမှာသူမဖြစ်ဘူးလားဖြစ်လားဒုက္ခမျိုးစုံခံရတယ်เนาะအဲ့ဒုက္ခမျိုးစုံခံလိုက်ရင်တော့အများကိုကယ်တင်နိုင်မယ်နင်ဘယ်နှမ်းရွေးမလဲဆိုတော့ तू ကဒုတိယလမ်းကိုတွေးသွားတယ်အဲ့ဒါကိုကြည့်သွားအပြင်ဘုရားအလောင်းတော်သည်အများအတွေ့ဒုက္ခခံပြီးကဲတင်ခြင်းတဲ့ဆိုတဲ့စိတ်မရှိဘူးလားရှိလားရှိပါဘူးအဲ့ဒီစိတ်ကလေးသည်ဘုန်းကြီးတို့တရားဓမ္မတွေဘုရားမဖြစ်ခင်တည်းကမကြည်ညိုတတ်ဘူးလက်ကြည်ညိုတတ်ရှိပါဘူးကြည်ညိုတတ်တယ်နော်ဘုန်းကြီးတို့စဉ်းစားကြည့်တယ်မြတ်စွာဘုရားကိုဘုရားဖြစ်မှကြည်ညိုတာမဟုတ်ဘူးနော်အဲ့ဒီပါရမီမဖြစ်ခင်ဖျားဆိုပန်တဲ့ဘဝတွေကခေါင်းကြီးတို့အရန်ကိုကြည့်လို့လားဩသူတယောက်တည်းအလွတ်ရုံးရင်လွတ်နေပါလေနဲ့သူတယောက်တည်းအလွတ်မရုံးမဲနဲ့အများအတွက်ဒုက္ခန္တာကိုအပယ်အချင်းချင်းအကြခံပြီးတော့ပါရမီတွေဖြည့်ကယ်တင်ဖို့လုပ်ခဲ့တာတော်တော်လေးမြင့်မြတ်တဲ့စိတ်ထားပဲအဲ့ဒီစိတ်ထားနဲ့လေးနေချင်းကဘာတိတ်ပါရမီတွေဖြည့်ပြီးတော့ဖျားအဖြစ်ရောက်လာတယ်ဆိုတော့ကဲဒီဖျားသည်လောကကိုဒုက္ခပေးဖို့လားချမ်းသာပေးဖို့လားချမ်းသာပေးဖို့ပွင့်လာတာเนาะအဲ့တော့ဖျားပွင့်လာတာဒီဘရဝရယ်ဆင်းရဲဖို့လားချမ်းသာဖို့လားဒီမှာတခုတော့ရှိတယ်ပေါ့ဖျားပွင့်တဲ့အချိန်မှာဒိဋ္ဌိဆရာကြီး6ယောက်ဒိဋ္ဌိဆရာကြီး6ယောက်ရှိတယ်เนาะဘယ်နည်းနဲ့မှချွတ်တန်းဝင်မသွားဘူးကျွတ်တမ်းမဝင်တဲ့ပြင်ဘုရားရှင်ကိုအမျိုးမျိုးပြင်မာတဲ့အတွက်သေတော့ငရဲကိုလည်းသောက်ထုတ်ကြရတယ်။အယူဝါဒလည်းမှားသေးတယ်။ဘုရားကိုလည်းပြင်မာသေးတယ်။ဒီပြည့်ချက်နှစ်ခုကြောင့်တို့ဘုရားသေလဲသေရောငရဲကိုသောက်ထုတ်ကြတယ်။နောက်ဒေဝတက်ဘုရားပွင့်လာတဲ့အတွက်သူဒီဘုရားကိုအချိန်ချင်းပြင်မာပြီးတော့သေတော့အဝိဇ္ဇငရဲကိုကြတယ်။ဟာအရှင်ဘုရားဘုရားပွင့်လာတာအများချမ်းသာဖို့ဆိုဒီဒေဝရနဲ့ဒိဋ္ဌိဆရာကြီးတွေကျတော့အပယ်ကျသွားပါလားဘယ်လိုဖြစ်တာလဲဆိုရင်ဘုန်းကြီးတို့တရားတော်မှစဉ်းစားကြည့်ပါအများချမ်းသာဖို့လုပ်တဲ့နေရာမှာဆန်းကျင်ဘက်ဆိုတာမရှိနိုင်ဘူးလေရှိနိုင်အဲ့ဆန်းကျင်တဲ့သူကသူ့အနေနဲ့သူဖြစ်သွားတာတော့ဘုန်းကြီးတို့ညက်စွာဘုရားအဖြစ်တင်လို့ရမလားဘုရားကသူတို့ကိုဒုက္ခရောက်စေချင်တာလားချမ်းသာစေချင်တာလားချမ်းသာစေခြင်းလို့ပွင့်လာတဲ့သူ့အနဲ့သူအနေမတက်တော့ဒုက္ခရောက်တာသူ့တဲ့နဲ့ဒုက္ခတော့ဒါပေမဲ့သူတို့6ယောက်ဇေဝရန်းနဲ့ပေါင်းရင်9ယောက်ကိုငဲ့ပြီးတော့ဩငါပွင့်လာရင်သူတို့တဲ့ငါပြင်မပြီးတော့အပယ်ချသိမ့်မယ်ဆိုပြီးတော့မပွင့်မဲနေရင်လည်းချွတ်တန်းဝင်သိဝင်တိုက်တဲ့ပုံစံတွေဝင်မလားမဝင်နိုင်တော့ဘူးတော့ဒါပြင်အဲ့ဒီ9ယောက်နဲ့အများဆိုရင်ဘယ်ဟာကိုမဲရမှာအေးဒါကြောင့်ဘုရားပွင့်လာတာဒီအများဆင်းရဲဖို့လားချမ်းသာဖို့လားချမ်းသာဖို့เนาะကဲနောက်တစ်ခုဒီလောက်နဲ့ထားလိုက်နောက်တစ်ခုပြောမယ်ဒုက္ခသတ္တမဒေသနာတဲ့အလုံးဆိုလိုက်တရားတော်များဟောဖို့ကြားအများချမ်းသာမည်တရားတော်များဟောဖို့ကြားအများချမ်းသာမည်ဘုရားရှင်ရဲ့တရားတော်တွေကိုဟောကြားနေတယ်ဆိုတာဆင်းရဲဖို့လားချမ်းသာဖို့လားချမ်းသာဖို့เนาะကဲမြတ်စွာဘုရားပွင့်တော်မူပြီးတရားတွေဟောတော်မူတဲ့အတွက်ဘုရားလက်ထက်ကနေဒီနေ့တိုင်အောင် နိဗ္ဗာန်ကိုဝင်ဆံပြီးအမတ္တဒုက္ခလို့ခေါ်တဲ့အမြဲချမ်းသာရသွားတဲ့ပုဂ္ဂိုလ်တွေဘယ်နှယောက်ပါလို့ရည်သွက်လို့ရလဲ။ပထမဦးဆုံးတရားတစ်ပွဲဓမ္မစက်ချာပြီးတာတော့မှကျွတ်တန်းဝင်သွားတဲ့နတ်ပြမာတွေအသင်ချင်းလို့ပြောတာနော်။အဲ့တော့ဘုရားရဲ့တက်တန်းတစ်ချောင်းနဲ့ဒီနေ့သာသနာတက်တန်းတစ်ချောင်းခေါ်ကြတဲ့တရားတွေနာကြားပြီးတော့ကျင့်သုံးကြတဲ့အတွက်ချမ်းသာဒုက္ခရသွားတဲ့ပုဂ္ဂိုလ်တွေနိဗ္ဗာန်ကိုမရသေးတော့မှအပေရကားပိတ်ပြီးတော့နတ်ကြီးလောက်ရောက်သွားတဲ့လူကြီးလောက်ရောက်သွားတဲ့သူတွေအသင်ချင်းအနန္တမရင်မတွက်နိုင်အောင်မရှူလက်ရှိတာ။ဒါကြောင့်တရားတွေဟောတယ်ဆိုတာအများဆင်းရဲဖို့လားအများချမ်းသာဖို့လား။အများချမ်းသာဖို့ဒါပေမဲ့ဘုန်းကြီးတို့မြန်မာပြည်မှာဗုဒ္ဓဘာသာဝင်တွေအများစုနေထိုင်တဲ့နိုင်ငံဖြစ်တော့ဟိုနေရာဒီနေရာရက်ွက်တိုင်းလမ်းတိုင်းတရားပွဲတွေကျင်းပပြီးတော့ချိန်ချိန်ပင်ဟောတဲ့ဆရာတော်တွေကဟောနားတဲ့လူတွေကနားတရားတရားတွေဖြစ်ကုသိုလ်တွေလုပ်အဲ့ဒီပုဂ္ဂိုလ်တွေဒီကုသိုလ်ကောင်းမှုတွေကြောင့်နာယူရတဲ့ကုသိုလ်ကြောင့်အသိဉာဏ်ရသလိုပဲဖြစ်ပေါ်လာတဲ့တရားတရားကြောင့်ကုသိုလ်တွေလုပ်ကြတဲ့အတွက်အ ਨੇ ဆုံးနတ်ရွာနိဗ္ဗာန်အတွက်ပါရမီတွေမရဘူးလည်းရသွားတယ်ရသွားတယ်ဓမ္မင်းတိုင်းပြည်အနှံ့အပြားမှာတရားပွဲတွေဖြစ်တာဒီအများဆင်းရဲဖို့လားအများချမ်းသာဖို့လားပမာဒီမှာပြောတာနော်ကဲဗုဒ္ဓဘာသာမရှိတဲ့အတိုင်းကြီးတွေမှာအဲ့ဒီလိုတရားဝဲတွေရှင်းပါ့ခွင့်မရှိတော့ဘူးနော်ခွင့်တော့အစ္စလာမစ်နိုင်ငံတော်တွေမှာဆိုရင်ဟောခွင့်ကိုလုံးဝမရှိဘူးဒူဘိုင်းကိုခွင့်ကိုတရားဝဲတရားဝဲလာပင့်တယ်ခွင့်ရတဲ့အခုမသွားရဲပါဘူးတော်တော်ကြောက်နာမသွားရဲဘူးကြောက်ဒူဘိုင်းကိုတရားဟောပွဲကိုဟောဖို့လာပင့်တရားပွဲအနေနဲ့ဟောခွင့်ရမှာလားဆိုတော့အဲ့လိုတော့မရဘူးခင်ဗျာတဲ့အဲ့လိုဆိုရင်ပြစ်တတ်မှာတဲ့အိမ်ထဲတော့အိမ်ထဲခမ်းပါတယ်လို့ခမ်းပါတယ်ပြစ်တတ်မှာတဲ့ကိုချင်းချင်းဆွေးနွေးပွဲပုံစံမျိုးလေးနဲ့ကိုခိုးခွဲဘုန်းကြီးခေါ်လာတဲ့ဒီမှာထိုင်စကားပြောကြတယ်အဲ့ဒီလိုပုံစံမျိုးတွေမသိမသာပဲလုပ်လို့ရတယ်ခင်ဗျာတဲ့သိသိသာသာတရားပွဲလုပ်လို့မရဘူးတဲ့အဲ့တော့အစ္စလာမစ်နိုင်ငံတော်တွေမှာဒီဗုဒ္ဓရဲ့ဓမ္မဖြန့်ဝေခွင့်ရှိလားမရှိဘူးလုံးရင်တတ်နိုင်တယ်နော်တတ်နိုင်တယ်အဲ့တော့ဘုန်းကြီးတို့ကဒီဓမ္မဟာဒီမြန်မာပြည်တစ်ခုပဲပြန့်ပြန့်နှံ့နှံ့ပြန့်ဆန့်လို့ရတယ်ဗုဒ္ဓဘာသာနိုင်ငံမှာဗမာပြည်ပြီးရင်အားအကောင်းဆုံးကထိုင်းနိုင်ငံအဲ့ဒီမှာတော့မရှိတော့ဘူးအခုဗမာပြည်မှာတို့ရက်ွက်တိုင်းတရားဝဲလောက်တော့လုံးဝမရှိတော့ဘူး channel တစ်ခုပွင့်ထားတယ်အဲ့ဒီကနေဘုန်းကြီးတို့ကဟောပဲနာကျင်တဲ့လူနာပဲကဲအဲ့လို channel line တကူကလောက်တာနဲ့ကိုရက်ွက်တဲ့တရားဝဲလောက်တာနဲ့လူနာမဲအားပဲအများရက်ွက်တဲ့ဆိုတော့ကိုအိမ်ရှိတရားပွဲဆိုတော့အ ਨੇ ဆုံးအိမ်ပေါ်မှာထိုင်နေတော့ကြားရတယ်နော်ဟို channel line ကျတော့ဒီ channel လားတောင်မဲ့တူတူရုပ်ရှင်ကြည့်မှာပေါ့ဖြစ်ကုန်ရောနော်ထိုင်နိုင်ငံမှာတရားပွဲဆိုတာလုံးဝနီးပါးပျောက်သွားပြီကျန်နေသေးတာဘယ်နိုင်ငံမြန်မာပြည်တနိုင်ငံမဲ့ကျန်တော့တယ်နော်အဲ့မြန်မာပြည်တနိုင်ငံပဲကျန်တော့တဲ့အတွက်မြတ်စွာဘုရားတရားတွေဟောနေတယ်ဆိုတာဆင်းရဲဖို့လားချမ်းသာဖို့လားချမ်းသာဖို့နော်ချမ်းသာဖို့ဟောနေတာအဲ့ဒီချမ်းသာဖို့ဟောနေတဲ့တရားတွေကိုဟောခွင့်ရှိတာလဲတနိုင်ငံနဲ့ပဲကျန်တော့အကယ်၍မြတ်ဒီနိုင်ငံမှာဗုဒ္ဓဘာသာရင်အားနည်းသွားပြီဆိုရင်ဒီတရားတန်ကြီးကြောက်မှာမကြောက်ဘူးခုနကဘုန်းကြီးဟိုဘုန်းကြီးလည်းကြောက်နေတယ်လို့ပြောတာတကယ်ကြောက်တယ်တော့မထင်နဲ့ကြောက်နေတယ်။ဘာပြောလဲသဘောပေါက်လား။အေးဒီနေ့ပဲခွန်ကြီးတစ်ပါးကဖုံးဆက်ပြောတယ်။ရှင်ဘုရားရေအဲ့ဒါရှင်းပြမဲ့ရှင်စင်းနေမှာဥပညာဝရနံပါတ်၄တဟ။ကွနံပါတ်၄ကိုအလိုလိုနဲ့ရောက်လာ။နံပါတ်၄ကဘယ်သူလဲဆိုမောဟဥဒုဏ္ဏတာတဲ့။နံပါတ်၃ကဝိရဒုတဲ့နံပါတ်၄ကဇလန်းကျွန်းတဲ့။နံပါတ်၅ကကို၆ကိုတဲ့။အစင်တိုင်းသတ်မှတ်ထားတယ်တဲ့။အေးကိုတော့တတိထားသွားမှဖြစ်မယ်။အဲ့ဒါဗုဒ္ဓဘာသာနိုင်ငံထဲမှာဗုဒ္ဓဘာသာခွန်ကြီးဒုက္ခရောက်နေနော်။เออพุทธภาษาနိုင်ငံထဲမှာဗုဒ္ဓဘာသာခေါ်ရီကိုသွားကျင်တယ်တော့မှမနေတတိထားသွားနေရတဲ့အခြေအနေရောက်အဲ့တော့နိုင်ငံခြားအစ္စလာမစ်နိုင်ငံများသွားရင်အယောအသာဝါရှာပြုတော့ရမှာမဟုတ်အဲ့ကြောင့်ဘုန်းကြီးကကြောက်တယ်လို့ပြောတာမသွားရဲဘူးเนาะအဲ့တော့ပြောကျင်တာကဘုန်းကြီးကလက်တို့တောက်ကြလိုက်ပါတယ်တရားပွဲအနေနဲ့ဟောရမယ်ဆိုရင်ဘုန်းကြီးသွားမယ်ဘုန်းကြီးကအလဲပတ်ခင်းနေတယ်တော့မသွားနိုင်ဘူးဘယ်နိုင်ငံပြင်ပြင်မသွားဘူးလို့အဲ့တော့ဒီတရားတွေဗမာပြည်ထဲမှာဟောနေတာဒီဘာလို့ကိုလဲချမ်းသာဖို့ကဲဒီမှာ ဘုန်းကြီးတို့အဲ့ဒီတရားတွေပျောက်ကွယ်နိုင်တဲ့အန္တရာယ်ဗမာပြည်ထဲမှာမရှိလားရှိရှိတယ်ဘုန်းကြီးတို့ပြောတဲ့စကားကသမိုင်းကြောင်းအထောက်ထားမရှိဘဲနဲ့အလားတူပြောတာမဟုတ်နော်ပြီးတော့ဘာသာတကုတ်မုံတိအောင်ပြန်ပြန်ပြောတာလည်းမဟုတ်သမိုင်းကြောင်းကိုရှိရင်ဗုဒ္ဓဘာသာဘယ်နိုင်ငံစားခဲ့အိန္ဒိယနိုင်ငံအခုရှိသေးလားအိန္ဒိယနိုင်ငံမှာဗုဒ္ဓဘာသာမူးရင်မနဲ့ရှုဖို့မနဲ့ရှာယူရမယ်နော်ဘုရားပွင့်တဲ့နေရာမှာဘုရားသာသနာမရှိတော့ရှိနေတဲ့ဗုဒ္ဓဂယအဆောက်အဦဆိုတာနိုင်ငံခြားကဘုရားကူးလိုက်ရင်နိုင်ငံသားဝင်ဝင်ရတယ်ဆိုပြီးတော့ပြတိုက်အနေမျိုးနဲ့ထားထားတာနော်ရှင်ညုံလို့ကိုးကတာမဟုတ်တော့ကဲအဲ့ဒီအိန္ဒိယကနေပြီးတော့ဘေနာဆင်းဆိုတော့ဗါလဲတိရိနေကနီပေါ့အဲ့ဒီမှာကြံနေတယ်နော်တိရိနေကနီပေါ့ကြံနေတယ်ကဲနောက်ဒီဘက်ကိုဆင်းလာတော့အိန္ဒိယနဲ့တက်တဲ့ပါကစ္စတန်ဘင်္ဂလားဒေ့ရှ်နောက်ပြီးတော့ကိုဘက်မှာအာဖဂန်နစ္စတန်အင်ဒိုနီးရှားမလေးရှားအဲ့ဒါဗုဒ္ဓဘာသာအပြည့်အဝနိုင်ငံတွေရှိသေးသလားရှိပါပါဘုရားမရှိတော့ဘူးနော်မရှိတော့ဘူးဆိုတော့ဘာဖြစ်လို့မရှိတာလဲဘာသာချင်းဘာသာချင်းဝမ်းမြူခံလို့မရှိတာဘာဖြစ်လို့ဝမ်းမြူခံလို့နော်ဘုန်းကြီးတို့အင်ဒိုနီးရှားပျောက်ွယ်သွားပုံလေးကိုကြည့်အင်ဒိုနီးရှားမှာဟင်ခအမွေးတိုင်တွေထွက်တဲ့အတွက်အဲ့ဒီအစ္စလမ်ဘာသာဝင်တွေလာရောက်အခြေချတာမူလ၄အိမ်အခုတနိုင်ငံလုံးဘာဖြစ်သွားလဲအစ္စလမ်ဖြစ်သွားပြီတနိုင်ငံလုံးဗုဒ္ဓဘာသာကနေတနိုင်ငံလုံးအစ္စလမ်ဖြစ်သွားတယ်မပြောက်ဘူးလားပျောက်သွားတယ်ပျောက်သွားတယ်အဲ့ဒါဘာသာချင်းမလုပ်တာဝါးမျိုးသားဘာသာချင်းမျိုးချင်းတခြားမျိုးတဲ့မဟုတ်လူလူချင်းမျိုးတိုင်းမရောက်လိုက်ရလားအဲဆိုတော့ဗုဒ္ဓဘာသာနိုင်ငံပြည်တဲ့အဲဗုဒ္ဓဘာသာမိန်းကလေးတွေကိုလက်ထပ်ယူမယ်ဗုဒ္ဓဘာသာဆင်းရဲသူဆင်းရဲသားတွေကိုငွေကြေးပေးပြီးထောက်ပံ့မယ်ပြီးတော့သာသမီတွေအများကြီးငွေခိုင်းမယ်တပြေးပြေးနဲ့များလာပြီးအခုမောင်တော်ခရိုင်မှာဘင်္ဂါလီ68ရခိုင်နှစ်လောက်တယ်ဘင်္ဂါလီ68ရခိုင်နှစ်ကဲတော့မြန်မာပြည်ထဲမှာမောင်တော်ခရိုင်ဒီဗုဒ္ဓဘာသာမကွဲပြောက်လောက်ကွဲကြပါ68နဲ့နှစ်ဆိုတဲ့ကွာသွားပြီနော်အဲ့တော့ကိုမြန်မာပြည်ထဲမှာတော့မှခရိုင်တစ်ခုပျောက်သွားပြီဘုရားမလားရှားလာရင်တတိုင်းပြည်တို့မပျောက်နိုင်ဘူးပျောက်နိုင်ပျောက်နိုင်တယ်ပျောက်နိုင်တယ်ဆိုတော့ခွန်ကြီးတို့တက္ကသိုလ်ကမှတဲ့ဒီတိုင်းကြည့်နေရမှလားကာကွယ်ရမှာကာကွယ်ရမယ်နော်ကာကွယ်ဖို့လိုတယ်အင်ဒိုနီးရှားမလို့ပဲမလေးရှားမှာလည်းဒီတိုင်းပဲနော်မလေးရှားမှာလည်းဒီတိုင်းပဲအရင်ဗုဒ္ဓဘာသာနဲ့အခုမပြောပါလောက်ယုံသေးပဲကြံတော့တယ်အဲ့တော့ခွန်ကြီးမလေးကိုတစ်ခေါက်ရောက်သွားတယ်မိဒိလာရေခင်းဖြစ်တော့ခွန်ကြီးဓာတ်ပုံတွေနဲ့ကားတွေနဲ့အင်တာနက်မှာတင်ပြီးတော့ခွန်ကြီးကောင်းရရင်3,500ကျော်လို့ညင်ညာရတယ်တို့အဲ့ဒီအချိန်မှာမွတ်စလင်နိုင်ငံခွန်ကြီးသွားလိုက်တယ်တချို့ကဝိုင်းကြတယ်မသွားနဲ့မဟုတ်ခွန်ကြီးသွားမယ်ဒါနဲ့ဟိုရောက်တော့ဗမာပြည်ကသွားပွင့်လာတဲ့ကုမ္ပဏီရှိတယ်ကုမ္ပဏီရဲ့ကားနဲ့ပြကုမ္ပဏီပိုင်ရှင်နေပြီးတော့ဟိုလှမ်းအကြောင်းကြားပေးတယ်အကြောင်းကြားပေးတော့သူတို့ကားနဲ့ကြိတ်လျှောက်သွားတယ်ဘယ်ကားမှလည်းမသိရဘူးကွာတော့ကျတော့ကို့အပေါ်ကဟိုမှာအင်တာနက်ရောက်နေတာဆိုတော့ကားလေးဘင်းနဲ့လမ်းဘေးထိုးရက်ပြီးလေဘင်းဖြတ်နေဒုက္ခကြောက်ရကြောက်သေးတယ်အဲ့ဒါနဲ့ပြီးကို့ကားနဲ့ပဲကိုသွားအဲ့ဒီမှာသွားလိုက်တော့နင်းနေပါပါဗုဒ္ဓဘာသာရှိသေးတယ်ဒါပေမဲ့သူတို့နိုင်ငံဟာဗုဒ္ဓဘာသာကွယ်ပြောက်လို့ဖြစ်ပြီးတော့အစ္စလမ်ဘာသာထွန်းကားသွားတယ်အဲဒီအရေးဗုဒ္ဓဘာသာတွေမစွမ်းကြတော့ဘူးလားဆိုတော့အစွမ်းသာနေသွားပြီဒါဆိုရင်တို့ဘာသာတို့ဘယ်လိုကာကွယ်သလဲဘုန်းကြီးတို့ဥပဒေမေးကြည့်လိုက်တော့အစ္စလမ်ကိုယူတဲ့သူသည်အစ္စလမ်ဘာသာဝင်ဘာသာတွေကိုပြောင်းရမယ်ဥပဒေနော်အစ္စလမ်ကိုယူတဲ့သူသည်ဘာလဲအစ္စလမ်ဘာသာတွေကိုပြောင်းရမယ်ပြောင်းခြင်းလဲပြောင်းမပြောင်းခြင်းလဲပြောင်းရမယ်နော်အဲ့တော့လူဦးရေရောအောင်လားဘာဖြစ်လို့လဲဥပဒေနဲ့ကာကွယ်ထားလို့เนาะကဲနောက်တစ်ချက်အင်ဒိုနီးရှားကတော့ပြောမလို့နဲ့တော့မျိုးပြုတ်လို့နီးနီးဖြစ်နေပြီဟိုရှားပါတရိတ်ခံအစင်းတော့ပဲရှိတော့တယ်ဗုဒ္ဓဘာသာကလေရှားပါတရိတ်ခံအစင်းတော့ပဲရှိတော့တယ်နည်းနည်းလေးပဲကျန်တော့တယ်အဲ့ဒီမှလည်းငကောဗုဒ္ဓဘာသာအဲ့ဒီလိုပဲမျိုးမျိုးမျိုးမျိုးမျိုးမျိုးသွားတာကဲဒါဆိုလို့ရှိရင်အဲ့ဒီနိုင်ငံကြီးမှာကွယ်ပြောက်ခဲ့တဲ့ဗ Pakistan လုံးဝကွယ်သွားတယ်။ Bangladesh တယောက်မှမကြံတော့ဘူး။နည်းနည်းလေးတော့ရခိုင်နည်းနည်းတော့ကြံသေးတာပေါ့အဲ့ဒီမှာ။ခေါရုံကစစ်တကောင်းနေဟာဗမာပိုင်ဆိုပြီးသွားနေကြ။နောက်နည်းမြေခွဲလိုက်တော့ဟိုဘက်ပါသွားတဲ့အတွက်နည်းနည်းလက်ကြံသေးတော့ရှိသေးတယ်။တနင်္ဂနွေလုံးရဲ့ယာနှုံးတော်တော်များများ69ယာနှုံးလောက်ကအစ္စလာမ်ဖြစ်သွားပြီ။အဲ့တော့ဟိုရမလေးနိုင်ငံကိုဥပဒေလေးလာကြည့်လိုက်တော့သူ့ဘာသာယူရင်သူ့ထဲဝင်ဥပဒေနော်။ကဲနောက်တစ်ခါစင်ကာပူနိုင်ငံကြီးလိုက်တော့စင်ကာပူဥပဒေကြတော့အဲ့ဒီလိုတော့မဟုတ်ဘူးသို့တော့သူကလည်းကာကွယ်တဲ့ဥပဒေဖြစ်အင်ဒိုနီးရှားနဲ့မလေးရှားနှစ်နိုင်ငံကြားမှာပါနိုင်ငံရှိစင်ကာပူနိုင်ငံရှိမွတ်စလင်နှစ်နိုင်ငံကြားနေပြီးတော့ဒီနိုင်ငံဟာမပြောက်ဘူးတော်တော်တော်တယ်ကွယ်လို့အဲ့ဒါနဲ့သူတို့ရဲ့ဥပဒေကိုဘုန်းကြီးတို့ကမေးကြည့်အဖြေလေးထွက်လာအခုဘုန်းကြီးတို့မျိုးသားဥပဒေစာအုပ်ထဲမှာစင်ကာပူနိုင်ငံဆိုပြီးတော့မပါဘူးလားပါလားဘုရားဖြန့်ဝေတဲ့ဆောက်သေးတယ်မှာပါတယ်နော်တော်တော်သဘောကျလို့ထည့်လိုက်တာပါကဲအဲ့တော့အဲ့ဒီနိုင်ငံတွေဘာသာသာသနာကွယ်ပြောက်လာတာကိုကြည့်တော့အဲဒုနိုင်ငံမှာရောဘယ်လိုလဲဆိုတော့ဘုန်းကြီးတို့နေတဲ့မွန်ပြည်နယ်မှာအစ္စလာမ်ဘာသာဝင်42ရာနှုန်းရှိနေပြီတဲ့နည်းလားများလားတော်တော်များနေပြီနော်ဒါဆိုရင်ခုချိန်မှာမကာကွယ်ရင်ဘုန်းကြီးတို့တရားဓမ္မတွေဒီဘာသာဒီသာသနာနောင်ရေရှည်မှလားပျောက်ကွယ်မှလားနေနေလားမြန်မြန်လားမြန်မြန်ပျောက်ကွယ်မှတော့တပြည့်ပြည့်နဲ့ဇေရီတဆုသောမောသစ်ပင်တပင်ကိုညောင်းမင်းမျိုးသလိုနော်ချာတိုင်းအလုံးစုံမကုန်လားကုန်သွားလားအသစ်ပင်တပင်ညောင်းမင်းမျိုးတော့အစတော့ညောင်းစီလေးကသစ်ပင်ဂိုင်းွာချားပေါက်ကျလာနော်အပင်လေးပေါက်တယ်ဘာမှမပြောတော့ဘူးဆိုပြီးတော့ထားလိုက်တယ်တဖြည်းဖြည်းနဲ့ជីជីជីជីជីជីလာအမြင့်တရားဖြန့်ဖြန့်ဆင်းလာတော့အမြင့်လည်းဖြန့်လိုက်ရောသစ်ပင်အောက်ခြေကုန်ရောဘုမအပင်ကြီးကတော့ပေါ်တက်နေတယ်ဒါပေမဲ့အဲ့ဒီမြောင်မြစ်တွေကဒီသစ်ပင်အခေါက်မှာရှိတဲ့ဒီသစ်ပင်ထဲမှာရှိတဲ့အစိုးဓာတ်ဆေးဓာတ်တွေကဆုပ်ဆုပ်ဆိုင်ရနေကြတော့သစ်ပင်မှာဖြစ်သွားပေးသွားပြီးတော့မြောင်ပင်တပင်နဲ့ကျန်တော့တယ်နော်ဒီပြည်နိုင်ငံတွေမှာဗုဒ္ဓဘာသာပြောက်တာအဲ့ဒီကြီးပဲနော်အဲ့တော့ဗမာပြည်မှာလည်းဒီလိုဖြစ်နိုင်တဲ့အန်ဒီရီတွေမရှိဘူးလားရှိလားဘိုးဘွားအစင်အဆက်လက်ထက်တက်ကနှစ်ပေါင်း2000ကျော်မြန်မာပြည်ကိုရောက်လာတာရှင်းရှင်းပြောရင်တော့ဘုရားသက်တော်ထင်ရှားရှိတယ်နဲ့နှစ်2600ရှိပြီဗမာပြည်သာသနာရောက်တာနော်အဲ့ဒီတက်ကရောက်လာတဲ့သာသနာဒီနေ့လုံးမပါမဲ့ဘဝကိုရောက်မရောက်လည်းရောက်လာဒါမြင့်ဒီဟာကိုကာကွယ်ပိုင်ခွင့်ဆိုတာဗုဒ္ဓဘာသာတွေမှာမရှိတတ်ရှိတယ်ဗုဒ္ဓဘာသာတွေမှာကာကွယ်ပိုင်ခွင့်ရှိတယ်နော်အဲ့တော့ဘုန်းကြီးတို့ကစဉ်းစားကြည့်တယ်ဒီအမျိုးဘာသာသာသနာကာကွယ်ဆောင်ဆောင်ရဲ့ဥပဒေနိုင်ငံတော်တင်ပြတောင်းဆိုတင်တယ်ဘာဖြစ်လို့လဲခွန်ကြီးစိတ်ထဲမှာသိထားတာတခုရာဇပဒနံဘိခဝေမမသာသနာယန္တော်များအိုချစ်သားတို့ငါဘုရားသာသနာတော်ဟာမင်းပဒနာဘာပဒနာမင်းပဒနာနော်မင်းပဒနာဖြစ်တဲ့အတွက်တိုင်းပြည်အုပ်ချုပ်မင်းလုပ်တဲ့ပုဂ္ဂိုလ်တွေအပိထောက်ပံ့ချင်းမြောက်ကာကွယ်ပေးတဲ့ဆိုရင်ဒီသာသနာမရှိကြဘူးလားရှိကြတယ်ရှိကြတယ်ဒါလေးနဲ့ပတ်သက်လို့သီရိနိုင်ငံနိုင်ငံလေးအကြောင်းဟောတော်ကသာသနာပြုတဲ့ဒုဋ္ဌကာမဏိမင်းသီရိနိုင်ငံနဲ့ဟာဗုဒ္ဓဘာသာနိုင်ငံတော့အဲ့ဒီမှာဘုန်းကြီးတို့ရာဇဝင်တိုင်းပြောရင်ခြေကလားလို့ခေါ်တယ်အဲ့ဒီဘာသာခြားတွေဗုဒ္ဓဘာသာတွေကိုဝမ်းမြို့ဝမ်းမြို့လာတော့ဒုဋ္ဌကာမဏိမင်းကမင်းအဖြစ်အဘိသိမ့်မခံသေးပဲနဲ့သူရဲကောင်းတွေစုစည်းပြီးတော့ကျုံပင်ကောက်ကျုံငုံမကြံအကုန်လုံးရှင်းတယ်ကွာအကုန်တက်ပြတယ်ကွာတယောက်မှမကြံဘူးတက်တာအဲဒီလိုတက်ပြီးမှအဘိသိက်ခံအဘိသိက်ခံမိကုသသနာပြုတ်သွားတယ်အကယ်၍သာအဲ့ဒီမင်းမကာကွယ်ခဲ့တော့ပြည်နိုင်ငံနိုင်ငံဟာဒီနေ့ဗုဒ္ဓဘာသာလားဘာသာကြားလားဘာသာကြားဖြစ်တော့မနော်အဲ့ဒါလေးကိုကြည့်တော့ဘုန်းကြီးကဇာမဆရာတော်လာလျှောက်တယ်ဆရာတော်ဘုရားတပြည့်တော်မလေးသွားတယ်မလေးမှာသူတို့ဥပဒေနဲ့ဒီလိုကာကွယ်ထားတယ်စင်ကာပူရောက်တယ်စင်ကာပူဥပဒေကလည်းတော်တော်လေးကောင်းတယ်ဗျာကာကွယ်ထားတယ်ဒီလိုတို့ဘာသာဒီလိုဖြစ်လာပြီအခုအချိန်မှာပြည်သူလွတ်တော်ကိုကြည့်လိုက်ရင်ဗုဒ္ဓဘာသာအမတ်တိညာလုံးတော်တော်များများမပါဘူးလားဘယ်ညာလုံးလောက်ရှိမှတဲ့60ညာလုံးနီးပါးလောက်ရှိတယ်နော်ဗုဒ္ဓဘာသာအမတ်တိ60ညာလုံးနီးပါးလောက်ရှိသေးတယ်ဗျာအဲ့ဒီအချိန်မှာဒီအမတ်တွေကအမျိုးဘာသာသာသနာစိတ်နဲ့ကို ိုလူမျိုးကိုဘာသာကိုသာသနာမကွဲပြတ်အောင်ကာကွယ်လိုတဲ့စိတ်နဲ့စောင့်ရှောက်ပေးမယ်ဆိုရင်တပည့်တော်တို့သာသနာဟာတည်တတ်နိုင်ပါသေးတယ်ဗျာ။ဘာဖြစ်လို့လဲဆိုတော့ဟိုနိုင်ငံဟိုနိုင်ငံတွေမှာလဲသူတို့ရဲ့ဘာသာကိုဗာနဲ့ကာထားတာ။ဥပဒေနဲ့ကာထားတာ။ဥပဒေနဲ့ကာထားတယ်။အဲ့ကိုနိုင်ငံမှာကျတော့ကိုဘာသာကိုဥပဒေနဲ့ကာထားမရှိသေးဘူး။ရှိမလားမရှိလိမ့်လား။
မရှိပါဘူး။
မရှိသေးဘူး။ဒါပေမဲ့မရှိလို့ရှိရင်ဘုန်းကြီးတို့စဉ်းစားကြည့်တာမရှိလို့ရှိရင်ဒီတိုင်းပဲပြစ်ထားလိုက်ရင်ဘယ်တော့မှမရှိနိုင်ဘူးလုံးလို့ရတဲ့အခြေအနေကိုဘုန်းကြီးကသုံးသပ်ကြည့်တယ်ဆရာတော်ကြီးနဲ့တိုင်ပင်ပြီးတော့သုံးသပ်တာကိုရင်ကြီးရှင်သန္တာတတိလက်ပါတယ်သုံးမထိုင်ပြီးစကားပြောကြရင်လည်းဒီတော့ရှင်နေဗျာလို့အခုရှိနေတဲ့မြန်မာပြည်ရဲ့အနေထားရဆိုရင်ဘုရားဗဒအမတ်တွေက90ရာနှုန်းလောက်ရှိနေသေးတယ်ပြီးတော့သူတို့မှလည်းပဲမျိုးချစ်စိတ်ဆိုတာရှိပါတယ်ဗျာလို့ဒီချိန်မှာတပည့်တော်ဘာသာသာသနာကိုအကန့်အကွယ်ဥပဒေရေးဆွဲပေးဖို့တောင်းဆိုမယ်ဆိုရင်သူတို့မှလည်းရှိနေတဲ့မျိုးချစ်စိတ်တည်းနဲ့ကာကွယ်ပေးမယ်ဆိုရင်ဖြစ်နိုင်ခြင်းရှိပါတယ်ဗျာအဲ့တော့ဒီလိုတို့မျိုးဆောင်ဥပဒေရေးဆွဲပြီးတော့နိုင်ငံတော်ကိုတင်ပြတောင်းဆိုရင်ကောင်းမယ်ဆရာတော်တပည့်တော်လှုပ်ချင်ပါတယ်ဆရာတော်ဘယ်လိုနေလဲဆိုကောင်းတဲ့ဥစဉ်လောက်အောင်နဲ့ဆရာတော်ကြီးနဲ့နှစ်ပါးတိုင်ပင်ပြီးတော့အခုမျိုးစောက်ဥပဒေဆိုတဲ့လုပ်ငန်းကိုစပြစ်တယ်နော်။ကဲအဲ့လိုစပြစ်တော့ခွန်ကြီးရည်ရွယ်ချက်ကလေးကဒီအချိန်ဒီလုံးလို့ရတဲ့အချိန်ဆိုတာကိုတစ်ချက်မှတ်ထား။ဒီအချိန်ရဲ့နောက်ပိုင်းပေးကြနိုင်တာ။2015နောက်ပိုင်းပေးကြဘူးနော်။ဒီအချိန်မှာဗုဒ္ဓဘာသာအမှတ်အများကြီးရှိသေးတဲ့အတွက်လုံးလို့ရနိုင်တယ်နော်။ခွန်ကြီးတို့ကပါတီဆွဲနဲ့ပြောတာမဟုတ်ဘူးနော်။ဘာနဲ့ကြည့်တာဘာသာနဲ့အခုခွန်ကြီးတို့မျိုးဘာသာသာသနာစောင့်ရှောက်ရေးဆိုတာနိုင်ငံရေးလားအမျိုးသားရေးလားနိုင်ငံရေးမဟုတ်ဘူးနော်အမျိုးသားရေးတက်တက်လောက်တာနိုင်ငံရေးနဲ့ခွန်ကြီးတို့နဲ့လည်းမဆိုင်ပါဘူးဘာအမတ်မှလည်းဖြစ်မဲ့ပုံမဟုတ်ဘူးခွန်ကြီးတို့ကဘာမှလည်းမဖြစ်ဘူးဖြစ်เสียအကြောင်းလည်းမရှိဆိုခွန်ကြီးတို့လည်းဒီအဝတ်ကိုချင့်မြတ်လို့လည်းတရားနဲ့တက်တက်လုံးတရားကျင့်သုံးသွားဖို့လည်းသုံးဖြတ်ချက်ချထားတာအဲ့တော့ပြောချင်တာကနိုင်ငံရေးဝင်လောက်တာမဟုတ်ဘူးခွန်ကြီးတို့လောက်တာပါလေအမျိုးသားရေးအမျိုးသားရေးဆိုတာအမျိုးရဲ့ဘာသာရဲ့သာသနာရဲ့မကွဲပြောက်အောင်လုပ်တာနော်ကဲဒါဆိုရင်ဒီလုပ်ငန်းကိုခွန်ကြီးတို့အကောင့်ထဲပေါ်လိုက်တာဒီနိုင်ငံရေးနဲ့လုံးဝမဆိုင်ပါဘာနဲ့ပဲဆိုင်အမျိုးသားရေးနဲ့ပဲဆိုင်တယ်တချက်နော်ဒါဆိုရင်အခုမြန်မာပြည်မှာရှိတဲ့ပါတီတွေတော်တော်များများဟာပါလူမျိုးတွေမြန်မာလို့ပြောလိုက်လို့ရှိရင်တိုင်းရင်းသား135မျိုးပါတယ်နော်ဗမာဆိုရင်1မျိုးတည်းမြန်မာဆိုရင်တိုင်းရင်းသား135မျိုးကဲဒါမြင့်135မျိုးလုံးမှာဗုဒ္ဓဘာသာမရှိတတ်ရှိတယ်အမျိုးသားရေးဆိုတာဗမာ1မျိုးတည်းအတွက်လားတိုင်းရင်းသား135မျိုးအတွက်လားကဲအဲ့ဒီသူတည်ထောင်လာတဲ့ပါတီတွေမှလည်းပဲဒီတိုင်းရင်းသားပါတီတွေရောပါတီရောအပါဝင်အကုန်လုံးကလည်းပဲမြန်မာတွေဖြစ်တဲ့အတွက်ကဲဒီအမျိုးသားရေးကိုဒုနဲ့မဆိုင်ဘူးလို့နေရမှာလားအလုံးဝိုင်းပြရမှာဘယ်ပါတီဖြစ်ဖြစ်နော်ဒီဥစ္စာနိုင်ငံရေးလုပ်တာမဟုတ်အမျိုးသားကာကွယ်ရေးဖြစ်တဲ့အတွက်အလုံးနဲ့ဆိုင်လို့ဒီကိစ္စကိုဆောင်ရွက်တဲ့နေရာမှာပါတီဆွဲလူမျိုးဆွဲမထားပဲနဲ့အချင်းချင်းရင်ထဲမှာရှိတဲ့မကျင်နပ်မှုတွေအားလုံးကိုမေ့ချောက်ပြီးတော့ဗုဒ္ဓဘာသာမြန်မာတိုင်းမလုပ်တယ်မလားလုပ်တယ်လုပ်တယ်နော်ဗုဒ္ဓဘာသာမြန်မာတိုင်းဟာမင်းတို့ကဘယ်ပါတီမလို့တို့မလုပ်နိုင်ဘူးမင်းတို့ဘယ်ပါတီမလို့တို့မလုပ်နိုင်ဘူးအဲ့လိုအစွမ်းမထားဘူးနော်ဘယ်ပါတီလဲပါလဲမြန်မာပဲဘယ်ပါတီလဲအဲ့ပါတီကိုကြည့်ရမှာလားအမျိုးသားကိုကြည့်ရမှာလားအမျိုးသားကိုကြည့်ရင်အားလုံးမလုပ်တယ်မလားလုပ်တယ်လားအားလုံးလုပ်တယ်နော်ဘုန်းကြီးတို့28ရက်နေ့ပြီးခဲ့တဲ့မေလ28ရက်နေ့ကအဲ့လေမေလကဂျွန်လ28ရက်နေ့ကစီဝေးဘက်မှာတခါတည်းပြောခဲ့ပါတယ်ဒီဥစ္စာကိုတရားဝင်လွတ်တော်ကိုတင်မယ်ဒီလိုပြောခဲ့တယ်အဲ့လွတ်တော်ကိုတင်တယ်ဆိုတာလည်းပဲလွတ်တော်မှာရှိတဲ့အမတ်တွေကိုဘုန်းကြီးတို့ကယုံကြည်တယ်ဘာဖြစ်လို့လဲဗုဒ္ဓဘာသာအမတ်ရာနှုန်းများများမရှိလားရှိလား90ရာနှုန်းလောက်ရှိတော့အခုမှလောက်အခုလောက်လို့အဆင်ပြေတာနော်အခုလောက်လို့အဆင်ပြေတာအဲ့ဒီအဆင်ပြေနေတဲ့ချိန်မှာ ကိုကတော်သလိုရောသလိုပေါ့ပေါ့လေးကိုနဲ့မဆိုင်သလိုထားလို့ရမှာမရပါဘူးဤစုတ်ပုံမြင်လေးတခုပြောပြဘာပုံမြင်ပနေမော်တက်ပြီးဤစုတ်ပုံမြင်ပြောတယ်လို့တော့မထင်နဲ့နော်ဒါနဲနဲ့ဘုသုဒ္ဓပြည်လေးဘုန်းကြီးသဘောကျလို့ပါစာရေးဆရာတော်တော်များများလည်းပြောပါတယ်ဒီဥစ္စာဤစုတ်ပုံမြင်အိမ်တိုင်းမှာကျွတ်တေတအားတောင်းညမ်းနေကျွတ်တေတောင်းညမ်းတဲ့အခါကျတော့အဲ့ဒီကျွတ်တေပတ်မယ်ကွယ်ဆိုတော့အိမ်ရှင်ကကျွတ်ထောင်ချောက်တော့ကျွတ်ထောင်ချောက်ကိုလေကားမှာသွားချထားတယ်ဒီလေကားကနေပြီးတော့စကားချတဲ့ကနေပြီးတော့အိမ်ပေါ်တက်တဲ့တောင်းညမ်းတာကိုကျွတ်ထောင်ချောက်လေးလောက်ထောင်ထားကျွတ်တေကနေလေကားမလာဘူးသူကညကျမှတောင်းညမ်းတာကိုအဲ့တော့နေတယ်မှာအိမ်ရှင်ကကျွတ်ထောင်ချောက်လုပ်ပြီးသွားချထားတယ်ကျွတ်တေကမမြင်သေးဘူးဘယ်သူကမြင်ကျက်ကမြင်ဘယ်သူကမြင်တာကျက်ကမြင်တယ်ကျွတ်ထောင်ချောက်မြင်နေမြင်ရောဟာသူကမနေနဲ့အတောင်မှန်လေးရိုက်ပြီးတော့ကတော်ကတော်နဲ့អော်ပြီးတော့ဟာလောက်ကြအောင်ဟာဒီမှာကျွတ်ထောင်ကြောက်ကြည့်ဟဲ့ဟဲ့ဒီမှာကျွတ်ထောင်ကြောက်ကြည့်ရထားអော်ဘု து ထောင်တာကျွတ်ကိုထောင်တာတော့ထားអော်တဲ့ထားអော်တော့ဘု து လဲကျဲအဲ့ဒါဘုသုံးမမလာတဲ့ခါကျတော့ကျက်ကပြင်းပြောတယ်ဝက်ကြီးကိုပြောကိုဝဲဟိုမားပြန်လေကားမှာကျွတ်ထောင်ကြောက်ကြည့်လောက်ထားတယ်လောက်ပါအောင်ပြတယ်ဆိုဝဲကပြန်ပြောတယ်ကျွတ်ထောင်ကြောက်ကကျွတ်ထောင်တာဟာနင်းနဲ့ပါဆိုင်လို့လေငါနဲ့လည်းမဆိုင်ဘူးတဲ့ကျွတ်ထောင်ကြောက်ကဘသူထောင်တာကျက်နဲ့ထိုင်တာဝဲနဲ့မဆိုင်ဘူးအတားနေသားမှာကွာရှုပ်တဲ့ကောင်ဆိုဝဲပြောမြရတော့ကျက်ကလည်းနွားပြေပြောတယ်ပြောကိုနွားကြီးဟိုမှလေကားမှာပြကျွတ်ထောင်ကြောက်ကြီးအဲကျွတ်ထောင်ကြောက်ဘာဖြစ်လဲကွာဟာအဲကျွတ်ထောင်ကြောက်ကြီးကဒုက္ခပေးမှလေဟာကျွတ်တော့ကျွတ်ကျွတ်ထောင်တာဟာနင်းနဲ့ပါဆိုင်တဲ့ငကြက်မစီမဆိုင်ကြရတဲ့အလုံးဝင်းပူတဲ့အကောင်ငါနင်းလည်းမဆိုင်ဘူးနင်းနဲ့လည်းမဆိုင်ဘူးကျွတ်နဲ့ပဲဆိုင်တယ်နေသားမှာကွာအဲ့လိုပြောလိုက်တော့ကျက်ကဘသူ့အကူကြီးမှမပြောင်းသူလည်းသွားမထီရဲဘူးနော်ညကြလည်းကြအောင်မှောင်တော့ကျွတ်တွေတက်ရင်ဂျိုင်းကလည်းဆိုရင်တကျွတ်သားလည်းစားရမယ်အိရှင်ကလေအဲ့တော့တွေ့ပြီးတော့ဂျိုင်းနဲ့အတန်ကြားလိုက်တယ်။ဟုတ်ပြီတကောင်ကျိတ်နေတယ်။မိနေတာကမွေးပွေးထောင်တာကဗါလဲကျွဲမိသွားတာကမွေးပွေးကလည်းခါးတစ်ပိုင်းကြက်ချင်းမိတာ။ခေါင်းပိုင်းကဒီလိုလုံနိုင်ပြီတယ်နော်။ခေါင်းပိုင်းကလန်းလန်းလန်းလန်းလုံနိုင်ပြီတယ်။ဟိုကကျွဲဆိုပြီးတော့လေတကားဆွဲပွင့်ပြီးတော့အောက်ကိုဆင်းလိုက်တာ။အောက်ကိုဆင်းလိုက်တာဟိုကျွဲထောင်ချောက်သေးချာမကြည့်ဘူး။ကျောင်းလဲအောက်ကြလာဦးမဒေါသထွက်နေတဲ့မဟုတ်ဘူးကဘတ်ခနဲ့ဆိုကြိုက်လိုက်အောင်အားခနဲ့ဆိုပြစ်ပြသွားအောင်ဒေါသထွက်ထွက်နဲ့ကြိုက်တယ်ဆိုတာတကူလုံးရှိတဲ့အစိတ်တွေအကုန်ပတ်ထုတ်လိုက်တယ်နော်တခါတည်းပြစ်နေပါအောင်အားခနဲ့ပြစ်လဲအုံဒုံနဲ့အတန်ကြီးကျတော့အိမ်သားတွေနိုးလာတယ်ဟဲ့လုံတန်းလုံတန်းဘာဖြစ်လဲသွားကြည့်ကြအောင်ဆိုသွားကြည့်တော့ဟိုမှာကိုယ့်လူကလဲနေမဲနေအစိတ်တွေပြန်လို့မဲနေပြီအဲ့ဒါချက်ချင်းပွေ့တင်လာမွေလဲထော်ထက်လိုက်တယ်တခါတည်းချီရောဝဲတင်လာတော့ဘယ်နဲ့လုံးမလဲဒီမှာမွေစိတ်တွေပြန့်နေပြီအဲ့ဒါကြက်မွေးကိုမီးရှို့ပြီးရှူရတယ်တဲ့ကြက်မွေးမီးရှို့ရှူရတယ်ဆိုတော့ခொနမနေနိုင်မထိုင်နဲ့လိုက်ပြေးပြီးတော့ပြောတဲ့ကြက်နာသူ့ကောင်းကိုစော်ထက်လိုက်အောင်အမွေးနဲ့နှုတ်မီးရှို့ပြီးရှူတယ်ရှူတယ်ဒါပေမဲ့မွေစိတ်ကအသက်ကောင်းတက်ထားတဲ့မွေစိတ်ဘယ်လို့မှလုံးလို့မရဘူးလုံးလို့မရတော့ပြေရောကျက်လဲပေးတယ်လူလဲပေးတယ်เนาะแกသေသွားပြီမတတ်နိုင်တော့အတုပကိစ္စစီစဉ်ကြဆိုအတုပဘာကျွေးမလဲလက်တော်စင်မပြေဘူးဝက်သားကျွေးမယ်လာခဲ့ဝက်မဆိုင်ဘူးเนาะဝက်ကဟဲ့ကောင်ငကြက်ကျွဲထောင်ကြောက်ဘသူထောင်တာကျွဲထောင်တာကွာမင်းနဲ့ဘာဆိုင်လို့လဲเนาะအဲ့လိုပြောတဲ့ဝက်အခုအတုပမှာသုံးရထားတဲ့အတုပသုံးရမှာသူလဲပေးပြီဝတ်သားကျွေးပြီးအတုပချလိုက်ခொနှစ်ရက်လဲတော့ကျွေးစရာမရှိပြန်ဘူးလာခဲ့ဟိုနွားသူ့လည်းဆော်ထဲလိုက်ပြန်ဟောနွားလည်းခொနှစ်ဘယ်လိုပြောခဲ့ငါနဲ့မဆိုင်ဘူးကြက်ငကြက်မင်းလည်းဟောပါဆိုင်လို့လဲကျွေးနဲ့ပဲဆိုင်တာမင်းချားတဲ့ကနေကွာကဲမျိုးဆောင်ဥပဒေဘယ်သူနဲ့ဆိုင်ညောအဲကြားရဲကမထင်နိုင်မထိုင်တိုင်းလိုက်អော်နေတာဘုទုလဲ။ဟောဟီးတယ်អော်ဟောတယ် အဲ့ဒါကြောင့်မလို့အရင်ဆုံးသေးတာဒီဖို့ဥမာမဘွေးเนาะအဲ့လိုပဲအခုခွန်ကြီးတို့အတူချိန်တိုင်းချိန်ထားတာခွန်ကြီးကောင်းရရင်ဘယ်တော့ဆိုတာတွေရောရှင်းပြမှာမရှင်းရင်မရှင်းတဲ့မူတင်ရရန်သူဒီလိုကိုတို့ကချိန်ညာတာเนาะမရှင်းတဲ့မူတင်ရန်သူလောက်ကိုချိန်ညာတာဒီကိုတော်တွေကိုရှင်းမှရမယ်ခွန်ကြီးနားထောင်ကိုတဲ့အတန်ဖိုင်ရတော့ကြိုက်မရောဘက်ကမော်လဝီဆရာလို့ပြောပါတယ်နှစ်ပါးတည်းရခွန်ကြီးနဲ့ဥဝိဒသူနဲ့မရှင်းတဲ့မူစနေဟာရန်သူရှင်းကိုရှင်းရမယ်ဒီပုဂ္ဂိုလ်တွေကိုဘွယ်ဥတော်တတ်မခေါ်ဘူးဝိရသူနဲ့ပညာဝရတဲ့ဒါလိုပဲသူတို့လည်းပြောတယ်အဲ့တော့ဆိုလိုတာကဂျားတဲ့ကထအော်တာဘူးလေပညာဝရနော်ကျဲနော်လိုက်အော်တာအရင်ကြွရင်လည်းကြွနိုင်တယ်ဘုန်းကြီးကခေါင်းတော့ပြောပါတယ်ရှင်ဖျားရဲ့မဟောပါနဲ့သူတွေကအန်ဒီရဲ့ရှိတော်တို့ပါခေါင်းကြီးပနေမော်ရရင်ခေါင်းကြီးဒိဋ္ဌန်လိုက်တယ်အခုခွန်ကြီးလုပ်နေတဲ့မျိုးဆောင်ဥပဒေအမျိုးပါလာသာသနာခွန်ကြီးလုပ်နေတဲ့ဆိုခွန်ကြီးကနေပြီးတော့ဆရာတော်ကြီးလျှောက်ထားပြီးတော့တန်ခါအားလုံးလုပ်တယ်နော်ခွန်ကြီးဒီမှာလည်းလုပ်နေတယ်လို့ပြောတာမဟုတ်ဘူးနော်ခွန်ကြီးဒီမှာလည်းတန်ခါအားလုံးလုပ်တာဂျွာမဆရာတော်ကြီးဥဆောင်လို့ဖြစ်မြောက်တာခွန်ကြီးဆိုရင်တန်ခါတို့ကငယ်သေးတယ်ဘယ်သူမှမလေးစားဘူးဆရာတော်ကြီးဆိုတော့တိုင်းနိုင်ငံလုံးကလေးစားတယ်ဟောဆရာတော်ကြီးဥဆောင်လုပ်မယ်ဆိုတော့လည်းတိရခုဆရာတော်ကြီးပါပါလာတယ်နောက်ဟင်္ဒရာမျိုးကအရင်တော့ကနိုင်ငံတော်တန်ခါမှလည်းကဒုတိယဥက္ကဋ္ဌဆရာတော်မိုးကောင်းဆရာတော်ပါလာတယ်။ဒီဆရာတော်ကြီးသုံးပါးလဲမမမမရက်လိုက်ရောတလုံးကစီဝေပမာတန်ခါ6530တနင်္ဂနွေတော့တက်လာတယ်နော်။ဖိဒါက300ကျော်ကျော်လေးရိုက်ထားတာပင့်သာတဲ့900လောက်လာမယ်ထင်တယ်ဆိုတော့ဆုံးဟောအပား900သာလောက်စီမံခိုင်းတတ်တာ6500ဆိုတော့ခွန်ကြီးတော်မှစားဖို့မနေပဲပြေးရတယ်။အဲလောက်ပါအောင်ငါလည်းတပါးသာတော့ကျွေးပါအောင်ဟာဆိုပြီးတော့တွားရတယ်မစားရလည်းမနေနိုင်ဘူးကြာ။အဲ့တော့ပြောတော့ပြောချင်တာကကျွဲထောင်ယောက်ကဘုသူထောင်တာကျွဲကိုထောင်တာเนาะဂျားတဲ့ကမနေနိုင်တာကအဲသူကြွပြီเนาะသူကြွပြီးတော့ဘုသူကြွလဲဝဲဝဲပြီးတော့ဓမ္မမျိုးစားဥပဒေဘုသူနဲ့ဆိုင်ဗုဒ္ဓဘာသာမြန်မာအားလုံးနဲ့ဆိုင်နေမဆိုင်ဘူးပြောတဲ့လူဟာခေါင်းနဲ့ချက်ရဲ့ဝဲရဲ့နွားရဲ့ဒါကြည့်ထားเนาะမဆိုင်ဘူးဆိုရင်အကုန်လုံးမပါဘူးလားပါမလားမဆိုင်ဘူးလို့နေခဲ့တဲ့အင်ဒိုနီးရှားနိုင်ငံဂျီဟတ်စစ်ပွဲမှာတနေ့တည်းနဲ့ဗနတန်၈တန်းနော်အဲ့ဒါဒုနဲ့မဆိုင်ဘူးလေဒုနဲ့မဆိုင်ဘူးလေအဲ့ဒီလူသမားလေးအခုမျိုးစားဥပဒေဆိုတာ၄ချက်ပါတယ်၁ဘာသာကိုးပြောင်းခွင့်ဥပဒေ၂အိမ်တော်ပြုဥပဒေ၃တလင်တမယာစနစ်လေလူရဲ့မွေးပွားမှုကိုထိန်းချုပ်တဲ့ဥပဒေဘယ်နှမျိုးလဲ4မျိုးတင်းနဲ့နဲ့ကိုဘုန်းကြီးနည်းနည်းလေးပြောပြမယ်တက်ကညီသူမဆိုးဘာသာကူးပြောင်းနိုင်တယ်ဗုဒ္ဓဘာသာနဲ့တခြားဘာသာပြောင်းနိုင်တယ်တခြားဘာသာနဲ့ဗုဒ္ဓဘာသာပြောင်းနိုင်တယ်နော်ဒါမှလည်းတရားဝင်တော့ပြောင်းရမှာခိုးကြောင့်ခိုးဝယ်ပြောင်းလို့မရဘူးဘယ်လိုပြောင်းရမှာတရားဝင်ပြောင်းတတိရှိရင်တရားဝင်ပြောင်းဘာဖြစ်လို့လဲကိုယ်ဘာသာကျောကမယုံတော့ဘူးဗျသူတို့ပြောမှလည်းစိုးရင်လို့ပါခိုးကြောင့်ခိုးဝဲပြောင်းနေတယ်ဒီရောက်တော့အမေဒီကအချက်လက်တွေခိုးယူပြီးတော့နှိုက်ထုတ်ပြီးလည်းပြီးရောသူ့ဘာသာသူပြန်သွားရောသွားရောအဲ့ဒါတွေကရှိနေအဲ့တော့ဘာသာခိုးကြောင့်တာဘာတော့မှတရားဝင်နော်နောက်အိမ်အောင်ပြုလို့ရှိရင်ဒီမှာခိုးတော့ကတည်နေတွေ့နေပေါ့မြန်မာမိန်းကလေးတွေချုပ်ချယ်တယ်မြန်မာမိန်းကလေးချုပ်ချယ်တာတခုမှမပါဘူးမျိုးသားဥပဒေမှာပါလားညီသူမဆိုမြန်မာဗုဒ္ဓဘာသာမိန်းကလေးကိုလက်ခံညီသူသည်တရားဝင်ဗုဒ္ဓဘာသာဝင်ဖြစ်ရမည်အဲ့ဒါမိန်းကလေးချုပ်တာလားယောက်ျားလေးချုပ်တာလားယောက်ျားလေးကိုချုပ်တာလားနော်ဘာဖြစ်လို့ချုပ်တာလဲချုပ်တဲ့အကြောင်းရှိတယ်အခုအချင်းချုပ်တဲ့နှစ်ခုပြောပြပါဘုန်းကြီးတို့တရားဝင်နားထောင်တဲ့ဝါဝါမြင့်နော်အခွေထဲမှာသူ့အင်တာဗျူးမပါဘူးလားပါလားဝါဝါမြင့်မယူခင်မှာသူ့ကိုဖျားသွားကြောင်းတက်လိုက်ဖို့ပဲတော့အော်ဒီလူနဲ့လက်ထပ်ရင်တော့ငါဘဝအဆင်ပြေမယ်ဟဲ့သူ့အပြောတော့ဘာသာချမ်းမနဲ့သူမသိပါဘူးတဲ့ဒါသူ့ပြောတော့ကသိချင်တယ်သိတယ်မသိချင်တယ်မသိဘူးဒါမနဲ့ဖျားသွားကြောင်းတက်အကောင်လုံးလိုက်ဖို့ပဲတော့သူ့နဲ့ဘဝလက်တွဲရင်တော့အဆင်ပြေမယ်ဟဲ့ဆိုလက်ထပ်လိုက်တာခိုးရလိုက်ကြည့်တာပေါ့ကိုယ်နဲ့ရောက်ရောဒုဘာသာထုံးတဲ့လက်ထက်မှာဆိုပြီးလက်ထက်ခိုင်းသုံးနောက်လဲပါပြီးပြီ ိမ်မှာနေပြီဆိုတော့သူပြောတာတောင်တောင်တောင်တန်းလို့မရတော့မရတော့ကဲခေါင်းမူလေးခုံပြီးတော့လက်ထပ်လိုက်ရတယ်။ဘာဖြစ်လို့လဲ?အစ္စလမ်ဘာသာဝင်ပြီးအစ္စလမ်ရင်းတာလက်ထပ်မယ်ဆိုတော့တို့ဥပဒေရှိတယ်။အဲ့လိုဥပဒေရှိတဲ့အတွက်အဲ့ဒီလိုခေါင်းမူခြုံလက်ထပ်တဲ့တော့တို့ဘာသာဖြစ်သွားပြီပေါ့။မိကလေးကမပြောင်းဘူးနော်။သူစောစောလက်ထပ်တော့လည်းဒီယောက်ျားကိုချိန်လို့သာယူတာဘာသာပြောင်းဖို့မပါဘူးနော်။အဲ့ဒီလိုနဲ့ပေါင်းသိင်းရင်နဲ့ဒီနေ့သူစိတ်ချင်နဲ့အောင်ခေါင်းမူလေးခြုံပြီးသူလက်ထပ်ပေးလိုက်တယ်။ဒါပေမဲ့လို့ကိုယ်ဘာသာမစော့နိုင်တော့ဥပုပ်သွားဆောင်။အပြင်ကျနေဘယ်ပြန်လာလဲဥပုသောပြန်လာတာအဲ့မရင်ဝဆောက်ကန်တဲ့ခလေးတယောက်ပြက်ကြအောင်ဒါတခေါက်အဲဒီကသာနေတိုင်းရိုက်တော့တာဘာသာမပြောင်းမချင်းရိုက်တော့တာတော်တော်ဇွဲကောင်းတဲ့မိန်းကလေးမလို့ကြံတယ်နော်တောင်းယုံတန်းယုံမိန်းကလေးဆိုရင်မပေါ့လည်းပါစဉ်းစားကြည့်လေသူ့အိမ်မှာနေပြီသူ့ချွေးတာစသူ့ဆင်တာဝင်းသူ့အတိုင်းဝိုင်းကြားထဲမှာဆိုတော့အိမ်တော်ပြုတ်ပြီးရင်သူ့ဘာသာပါသွားဖို့က90ရာလုံးမကောက်သေးကြဘူးဗမာပြည်မှာဘုန်းကြီးတို့လိုက်စစ်ကြည့်တယ်။သူတို့နဲ့လက်ထပ်ပြီးရင်သုဘာသာမဖြစ်တဲ့မိန်းကလေးမရှိဘူး။99.9%သုဘာသာဖြစ်သွားတယ်။နော်။အဲ့တော့စိတ်ပါလို့ဖြစ်တာလည်းရှိမှာ။စိတ်မပါဘဲနဲ့ခုနလိုအတိုင်းဝိုင်းနဲ့ဖိအားကြောင့်ရိုက်လို့နှက်လို့နောက်ဆုံးမခံနိုင်တော့လို့ပြောင်းခဲ့တယ်ဒါတွေလည်းမရှိဘူးလည်းရှိတာ။အဲအဲ့တော့နောက်ကလေးတယောက်လည်းမွေးပြီးရောဘုရားဗဒမိန်ကလေးတွေမှာအားနေချက်ကလေးကအိမ်တော်ပြုတ်ပြီးဆိုရင်ငါတော့အိုးဖြစ်သွားပြီ။နောက်တယောက်လည်းရချင်မှရတော့မယ်။ရိုးမြေကြပေါင်းရတော့မယ်။အဲ့ဒီအသေးစိတ်နဲ့တွဲကပ်ပြီးတော့ပေါင်းရိုက်ရိုက်နဲ့နဲ့မသေးုံတမဲ့ရိုက်နဲ့ပြီးတော့ပေါင်း။နောက်ဆုံးဘလို့မှမခံနိုင်နေရွက်ပါဆွဲဖြတ်လို့။ကိုယ်တွေရရကြကြမှာမဖြစ်တော့ဘူးဆိုပြီးတော့အိမ်ခွက်ပြေးရင်းနဲ့ကကွဲသွားတာပေါ့။ကတည်းကမုံရမြို့မှာခေါင်းကြီးပြောတဲ့စွတ်စွတ်လက်ဆိုတဲ့မိန်ကလေးခေရမ်းမှာယင်းနှီးသွားတဲ့ကြောင်းနေရင်နဲ့မိဘတွေကကော့ကော့လွတ်ထတာကိုယင်းနှီးပြီးတော့ခိုးရလိုက်သွားတယ်မိဘတားတဲ့ကြမ်းနဲ့လိုက်သွားတယ်မိဘတွေလည်းစိတ်ဆိုးစိတ်ဆိုးတော့အိမ်မပြန်ရဲဘူးခိုးရတဲ့ညောင်ကိုဘာသာကိုကော့ကော့ပဲမရတော့ဘူးခရမသွားအကြောင်းမတည်းပိတ်လိုက်တော့အစောတော့တော့နင်းနဲ့နင်းကြိုက်တာကိုကော့ငါလည်းငါကကြိုက်တာကိုကော့ဒီလိုပြောခဲ့တာအဲ့တော့အိမ်တော်လည်းကြပြီးရောသူ့အိမ်ကနေအိမ်ကမိဘလည်းစိတ်ဆိုးပြီးဆိုတော့မပြန်ရဲဆိုတော့သူ့စိတ်ကြိုက်နေပြရတော့တာပေါ့ခရလည်းမသွားတော့ကြောင်းနဲ့မတည်းတော့ဒါနဲ့ကိုယ်ပါတာဆိုတဲ့စိတ်ကလေးတော့ရှိတယ်။ဒီနေ့နေမကောင်းလို့ဗေဒင်သွားမိတယ်။တကိုးကြီးပြရားကိုအုံညွန့်သုံးညွန့်လှူတဲ့။ဖယားမသွားဆိုတော့မသွားရဲဘူး။အဲ့ဒါနဲ့အိမ်ပြန်လာ။သူ့ဆက်ချုပ်တဲ့ခုံလေးမှာလက်ပုတ်ကလေးလေးအဲ့ဒါရေလေးနဲ့နဲ့ဆက်အုံညွန့်သုံးညွန့်ဆိုင်။ဖယားရင်မှပြီးတင်လိုက်တဲ့ရောင်းမအမြင်နဲ့မြင်အောင်ယောက်ျားသွားတိုင်။သွားတိုင်တဲ့တောင်အိမ်ပြန်လာပြီးတော့ရောင်းမရဲ့ယောက်ျားရဲ့ယောက်မနှစ်ယောက်ရဲ့ပဇက်တဲ့အဝတ်ဆုတ်တဲ့အော်လုံးမရဘူးဆုတ်ထည့်ပြီးတော့ရိုက်လိုက်တာ။တကူလုံးကိုညုံမဲ့ဆွဲပြီးတော့ကျင်းမြောင်ရိုက်ပြီးလိုက်ပြီးရောခြေထောက်နဲ့လက်ကိုရောက်ခမနှစ်ယောက်နဲ့ជីမကချုပ်ပြီးယောက်ျားကိုယ်တိုင်လက်ပေးညှစ်တတ်တာပေးရောဒါအလောင်းသွားခေါ်မှနော်ဗတ်တက်ကအဝိဇ္ဇာတွေကောင်းအောင်ထောက်မထားဘူးအဲ့ဒီဝိဇ္ဇာတွေတွဲပြီးတော့လက်ပေးမှလည်းညှစ်ထားတဲ့ဒဏ်ရာတွေတကူလုံးနဲ့ရိုက်နှက်လို့ခြေထားတဲ့ဒဏ်ရာတွေအစ္စလမ်ဘာသာထုံးစံတိုင်းမြုပ်မယ်ဆိုပြီးတော့သူကနေချင်းမြုပ်ဆိုတော့လက်ဆက်ထောက်ကိုလွှဲတယ်အဲ့ဒါမေအဖြစ်သူကငါသမီးနေတော့ဘာသာတွေမဝင်သေးဘူးဒါကြောင့်နေတော့ဘာသာတိုင်းမလုပ်နဲ့မအေးခန္ဓာလိုက်ရောပြီဒုဗ္ဗာတတဲ့အုတ်ခုတွင်းအုတ်ခုတွင်းပြီးတော့မှတွင်းမယ်လို့လက်ခံပြီးတော့မှခေါင်းကြီးတွေကိုအကြောင်းကြားထားတာအရှင်ဖျားတို့ဒီညတပီတော့မှသမီးအလောင်းကိုယူပေးပါအဲဘုန်းကြီးတွေလည်းသွားအုတ်ခုရိုက်ဖြက်ယူပြီးတော့ဆေးရုပ်ပို့လိုက်တော့မှအဲဒဏ်ရာဒဏ်ချက်တွေရောအကုန်တွေ့လို့အဲ့ဒီမိသားစု၄ရာလုံးထောင်တန်းတပည့်တချို့အဆောအချလိုက်တယ်ကဲဘာသာကိုလည်းချစ်ပြီးယောက်ျားကိုလည်းချစ်ပြီးနှစ်ယောက်တော့အဲ့ဒီမိန်းကလေးဟာယောက်ျားနောက်လိုက်ပြီးသွားမှဆိုရင်ကဲကိုဘာသာတကယ်မစွန့်နိုင်ရင်အခုလိုအရိုက်ခံရတာတွေအသက်ခံရတာတွေမကြုံနဲ့ကြုံစွန့်နိုင်ရင်တော့လည်းဘာမှမရှိဘူးနော်မစွန့်နိုင်ရင်ဒီလိုဒုက္ခတွေနဲ့ကြုံပြီးအဲ့လိုကြုံပြီးတော့ကဲရိုက်ခံတယ်ရိုက်ခံပေတဲ့သူကပေဟိုတတော်တော်ကလည်းခင်မျိုးဆိုတဲ့မိန်းကလေးသုံးနှစ်မုစလင်ဘာသာနဲ့ရောက်သွားတယ်အတင်းဘာသာပြောင်းခိုင်းလို့သူ့ဘာသာနဲ့ရောက်သွားတယ်မဝင်မချင်းဘာပြောလဲဆိုရင်လေတတိတိစိတ်ဆင်းရဲပြီးပေအောင်ကိုတတ်မှာအဲ့လိုပဲချိန်ထားတယ်သူကိုယ်တိုင်ထုတ်ပြောထားတာစာဆောင်ထဲမှာသူ့ဘာသာနဲ့မဝင်မချင်းတတိတိစိတ်ဆင်းရဲပြီးပေအောင်လုံးမှာနောက်ဆုံးတော့ဘယ်လိုမှမခံနိုင်လို့အခုထွက်ပြေးပြတာကိုယ့်ဘာသာနဲ့ကိုပြန်နေတာအဲ့တော့အဲ့ဒီလိုလေးတွေရှိတဲ့အတွက်မိန်းကလေးတွေအနေနဲ့စဉ်းစားဖို့ရအောင်ဒီမိန်းကလေးဒီဘာသာကိုလည်းချစ်တယ်ယောက်ျားကိုလည်းချစ်တယ်ဆိုစဉ်းစားတော့ အဲ့ဒီရောက်ကြကဒီမိန်းကလေးတကယ်ချစ်လားတကယ်ချင်းရင်ဘာသာပြောင်းပြီးတော့ဒီဘာသာနဲ့လိုက်ခဲ့မရောက်တတ်ရလားအယောက်ျားကအဲ့လောက်မချူမိန်းကလေးကတန်တန်ဆွဲချစ်နေတာပါဆိုရင်လည်းပဲသူ့ကိုတအားချစ်လို့ဘာသာကိုစွန့်နိုင်တဲ့တတ်သိရှိပါတယ်ဆိုဘာသာပြောင်းပြီးတော့လိုက်သွားမရောက်တတ်ရလားဒါပေမဲ့ဘုန်းကြီးတို့ဥပဒေမှာမိန်းကလေးကိုချုပ်ချယ်ထားတာပါလားတကယ်ကိုသူစွန့်နိုင်တဲ့အားရှိရင်စွန့်ပြီးလိုက်သွားအဲ့မိန်းကလေးအရိုက်လည်းမခံဘူးသူ့ဘာသာနဲ့ရောက်သွားကဲဒါဆိုရင်ဘာထူးသေးတယ်လဲရှင်ဖျားတို့ဥပဒေမိကလေးတိုင်းမိကလေးတိုင်းမှာအပြိုဘဝဆိုရင်စဉ်းစားချင်းမရောက်လည်းရတယ်အစိုးရဒီတိုင်းနဲ့လုပ်ပေးချင်ပေးမယ်ဒါမှမဟုတ်လို့ရှင်သူကသူသိတော်တဲ့ဥပဒေလုပ်ရင်လည်းလုပ်မယ်ဒါကတော့နိုင်ငံတော်ရဲ့အပိုင်ခွင့်တော့အပိုင်မဟုတ်ဘူးအဲ့တော့လုပ်ပေးမပေးဆိုရင်လည်းအတိအကျခွင့်တော့မပြောရဲဘူးသို့တော့အာကိုလေးတစ်ခုရှိတယ်ဗုဒ္ဓဘာသာအမှတ်တွေအများကြီးရှိတော့မှငါတို့တောင်းရင်ရနိုင်တယ်နော်မရနိုင်ဘူးလေရနိုင်တာဗုဒ္ဓဘာသာအမှတ်တွေအများကြီးရှိတော့မှငါတို့တောင်းရင်ရနိုင်တယ်အဲ့ဒီအာကိုလေးနဲ့တင်တာနော်ကဲအဲ့လိုတင်တဲ့နေရာမှာအခုဘုန်းကြီးတို့ဥပဒေလေးကိုပြောပြလိုက်တော့ဒီဘာသာတောင်းတဲ့ဥပဒေကလည်းမိန်းကလေးကိုနှောက်ရက်တာလားမိန်းကလေးအတွက်ကာကွယ်တာလားအိမ်တော်ပြုတဲ့ဥပဒေကလည်းမိန်းကလေးကိုကာကွယ်တာသူယူခြင်းရင်ဗုဒ္ဓဘာသာနဲ့ကြောင်းယူဗုဒ္ဓဘာသာနဲ့ကြောင်းယူရင်ဗုဒ္ဓဘာသာဥပဒေနဲ့မိန်းကလေးမှာလင်းမြားချင်းသဘောထားမတိုက်ဆိုင်လို့ကွဲပြီဆိုပါစို့ဗုဒ္ဓဘာသာဥပဒေကလက်ထပ်ပွားပစ္စည်းဟာတယောက်တော့ပဲနော်အစ္စလမ်ဘာသာတဲကိုပါသွားလို့ရှိရင်သူတို့ဥပဒေကသူ့ဘာသာဝင်ဖြစ်မှတရားဝင်ဖြစ်တယ်ဆိုသူ့ဘာသာကိုပြောင်းပြဆင်းပြောင်းပြီးပြန်တော့လေသူတို့ဘာသာထောက်တဲ့တလက်သုံးကခေါ်တယ်ဆိုတာဗမာလိုပြောရင်ဒီမိမယွန်းနဲ့မပေါင်းကျင်တော့ဘူးထွီးဆိုပြီးတော့သုံးကလုံလိုက်လို့ရှိရင်သူတို့ဘာသာအတုံးလုံးနဲ့ဆိုတက်လက်သုံးကခေါ်ရင်အဲ့ဒီမိမဆင်းတော့ဘာအမွေမမရဘူးဒါဆိုရင်သူ့ဘာသာသည်မိန်းကလေးအတွင်းမနစ်နောက်ကနစ်နာတယ်အဲ့တော့ဒီဘာသာဥပဒေနဲ့လက်ထပ်လိုက်တဲ့ဆိုရင်ဒီမိန်းကလေးဟာလင်မယားချင်းမတော်တဆစိတ်သဘောထားချင်းမတိုက်ဆိုင်လို့ကွဲခဲ့ရင်တော့မှသူ့ဘဝနောက်ရဲ့အတွက်ရတဲ့ရလိုက်တဲ့အမွေတွေရမယ်နော်အဲ့ဒီမှာတချို့ကဘာပြောလဲဗုဒ္ဓဘာသာမိန်းကလေးကိုထောင်တန်းဆယ်နှစ်ချမှာတယ်လက်မမထိုးရအောင်လို့ငွာရဖြန့်ပြီးလျှောက်ကြတာလုံးတင်လားမလုံးတင်လားမလုံးတင်ဘူးခေါင်းကြီးတို့လုံးနေတာဒီခေါင်းကြီးအတွက်လားတမျိုးသားလုံးအတွက်လားဒီတန်ဃာတို့တရားလုံးလုံးနေတာတမျိုးသားလုံးအတွက်နော်အထူးသဖြင့်ခေါင်းကြီးတို့မိန်းကလေးတွေမှာအဲ့ဒီလိုအရိုက်ခံရတဲ့ကြားလိုက်အသက်ခံရတဲ့ကြားလိုက်စိတ်ထဲမှာခေါင်းကြီးတို့လည်းတော်တော်မကောင်းဘူးသွေးသားနဲ့ပြောရင်ကိုယ်နှမမဟုတ်တော့လေကိုယ်လူမျိုးဆိုတာကိုယ်နှမပဲတနည်းအားဖြင့်တန်လွဲမှာဘင်္ဂါလီမြောက်ကဗုဒ္ဓဘာသာမိန်းကလေးရခိုင်မိန်းကလေးချက်ကိုမရေကျင့်တယ်။ယဟန်တန်ကစိတ်တဲ့တရားသဘောနဲ့ဘုန်းကြီးတို့တွဲနိုင်ပါတယ်ဖြေနိုင်ပါတယ်။လူစိတ်နဲ့ပြောရင်တော့ဘယ်တော့မှမခံနိုင်ဘူး။ကိုယ်မိန်းကလေးစော်ကားတာဟာကိုယ်နှမမစော်ကားတာနဲ့အတူတူပဲအဲ့ဒါကြောင့်မလို့ဒီမိန်းကလေးတွေမှာလက်ထပ်ရပိုင်ခွင့်မဆုံးရှုံးလားဆုံးရှုံးလား90လေးဥပဒေစရာဟိုတော့ပြခဲ့ဘူးလေနော်ကြတဲ့နဲ့ဘူးတဲ့1954ခုနှစ်မိန်းကလေးတွေဘုရားဘာသာမြန်မာမိန်းကလေးတို့အထုထိန်များမှုဥပဒေဟာဘာသာရေးအကအကွယ်မပါဘူးဘာသာရေးအကအကွယ်မပါတဲ့အတွက်ဘာသာရေးအကအကွယ်ပါပါအောင်ဆိုတော့ခုခွင်တို့မျိုးဆောင်ဥပဒေတောင်းတာနော်ပြီးတော့ခလေးမွေးပွားမှုထိန်းချုပ်တဲ့ဥပဒေဆိုတာလည်းခွင်တို့ပြောပြအောင်မယ်အခုဘုရားဘာသာမြန်မာမိန်းကလေးတွေမြန်မာမိသားစုတွေသာသမီဘယ်နှယောက်မွေးလဲပြောညာတော်အဖြစ်2ယောက်တချို့က1ယောက်ပဲယူတယ်တချို့က3ယောက်အဲ့တော့ညာတော်အဖြစ်2ယောက်လို့ထားနော်ဟုတ်ဘင်္ဂါလီတွေကတမိသားစုမှာကဲဟိုမှာဖြစ်နေတာကြည့်တာဘုန်းကြီးတို့လမ်းမယ်ဆိုတအိမ်နဲ့လူ80တဲ့30တို့40တို့50တို့အများကြီးပဲမိမဘယ်နှယောက်ယူထားမှမသိဘူးတခါဘယ်နှယောက်စီဝယ်ခိုင်းထားမှမသိဘူးပေါင်းလိုက်တော့ဟိုဒီလောက်ကျယ်တဲ့ခြံဝင်းတဝင်းထဲမှာအိမ်ဆောင်နေတဲ့လူ80ဆိုမွေးမြွေးခြံလို့ဖြစ်တိုးပါတော့အဲ့ဒီလောက်တာများသွားရင်တပြည့်ပြည့်တပြည့်ပြည့်နဲ့ညိုသွားရင်ဒီဘာသာမပြောက်လည်းပြောက်မှာ။အဲတော့ဘယ်လူမျိုးဘယ်ဘာသာမဆိုတနိုင်ငံလုံးနှစ်ယောက်ဆို၂ယောက်၃ယောက်ဆို၃ယောက်နိုင်ငံတော်နေတဲ့ကြိုက်တဲ့လူတတ်မှတ်ပေးဖို့ခွင့်ပြုတင်ပြတော့ဆိုတာနော်။တိုးပွားလုံးညီရင်သူတီလိုသူတီလိုအဲ့ဒီတိုင်းနဲ့တက်သွားမယ်ဆိုရင်ကိုယ့်လူမျိုးကိုယ့်ဘာသာပြောက်မှလားမပြောက်လား။အခုကကိုကဒီလို तू ကဒီလိုကြိုက်ရင်ဘာဖြစ်မှာ။ပြောက်မှာအဲ့ဒါကြောင့်မလို့ဒီကလေးမွေးပွားမှုထိတ်ချုပ်တဲ့ဥပဒေနဲ့တင်ပြထားတယ်နော်နောက်တစ်ချက်တလင်တမယာစနစ်သူတို့ကအဲ့ဒီလိုလူအမျိုးအများကြီးပွားနိုင်ဖို့အတွက်မိမအများကြီးယူမယ်ဆိုပြီးတော့ คนน่ะดู80ဆိုတာမိမ4ယောက်แท้อยู่တာမဖြစ်နိုင်ဘူးเนาะ4ယောက်แท้อยู่တော့80ဆိုတော့မိမ1ယောက်20มวยไปอ่ะมันบ่รู้มันไม่ขึ้นနိုင်อ่ะအဲ့တော့မိမกว่า10ယောက်มาဖြစ်ขึ้นနေมั้ยเนาะအဲ့ဒါဆိုရင်မိမကိုလည်းထင်တိုင်းอยู่တယ်ခလေးကိုလည်းထင်တိုင်းมวยกว่าไปเลยไอ้นี่ทุกข์นี่ไม่ผิดอ๋อโตตะลินตะเมียสนิทตะลินตะเมียสนิทဆိုတာနိုင်ငံတော်အစိုးရကြိုက်တယ်လို့ဆွဲပိုင်ကိုရှိပါတယ်เนาะနောက်တစ်ယောက်မอยู่อ๋อဘူးလို့ပြောတာမဟုတ်ဘူးเนาะတယ်လင်တမယာစနစ်မှာဘုန်းကြီးတို့ဥပဒေတင်ပြထားတာစင်ကာပူဥပဒေကိုတင်ပြထားပါတယ်နောက်တစ်ယောက်ယူခြင်းရပါတယ်ဘယ်လိုယူရမလဲနှစ်ယောက်ကျွေးနိုင်ကြောင်ပြနှစ်ယောက်ကျွေးနိုင်ကြောင်ပြလို့နှစ်ယောက်ကျွေးနိုင်ပြီဆိုရင်ရောယူခွင့်ပေးတာမပေးသေးဘူးပထမမယားကြီးကိုခေါ်နောက်ယူမဲ့မိမခေါ်ရုံးကစစ်မယားကြီးရင်မဲတယ်နှစ်ယောက်ကြဟောဒီမှာနောက်တစ်ယောက်ယူမို့တယ်အဲ့နောက်တစ်ယောက်ယူတာကိုနင်းသဘောတူလားနှစ်ယောက်တူနေရင်နင်းစိတ်ချမ်းသာမယ်ထင်လားဓမ္မမို့လို့နင်းယောက်ျားကဖီအားပေးပြီးတော့နင်းကိုသဘောတူခိုင်းတာလားအဲ့ဒါတည်းမေးလို့မယားကြီးက "No သဘောမတူပါဘူး"ဆိုရင်မယူနဲ့အဲ့တော့ဒီမှာမိန်းကလေးတွေကချတာအော်တာမျိုးဆောင်ဥပဒေမိန်းကလေးချုပ်ချယ်တယ်ဘယ်ဟာများချုပ်ချယ်တာပါလဲ1ရော2ရော3ရော4ရောပါသေးလားမပါဘူးအဲ့ဒါကိုချအော်တာဘုန်းကြီးအန်အော်တာဘယ်ဟာတွေချတာအော်မှန်းမသိဘူးပြီးတော့ဒီဦးတွေလက်မှတ်မထိုးရအောင်လည်းပြောတယ်ဒီအချိန်လေးလောက်မှာနော်ဒီအချိန်လေးလောက်မှာအခုခေါင်းကြီးတို့ကစွတ်တော်ကိုတင်ကနီးပြီဘယ်ရစ်လို့မပြောဘူးနော်တင်ကတော့နီးပြီခေါင်းကြီးတို့လက်ထဲမှာရောက်နေတဲ့လက်မှတ်နဲ့တင်မှာဒါပေမဲ့အဲ့ဒီလက်မှတ်ကိုလုံလောက်တယ်လို့ခေါင်းကြီးတို့မယူဆသေးဘူးအဲ့တော့လိုသေးတယ်မလိုသေးလဲလိုသေးတယ်လိုသေးတယ်ဆိုတော့ပြည်သူလူထုလက်မှတ်ထိုးဖို့လိုသေးတယ်ဘုန်းကြီးတွေမလေထိုင်လို့အာအာရရထလောက်တာဒိုးနဲ့ပါထိုင်နေမလုံးနဲ့ခုနငကြက်ရငဝဲရငနွားရကြီးဒိုးနဲ့ထိုင်တာမထိုင်ဘူးလားထိုင်နေနော်ဘုန်းကြီးတွေအာအာရရလောက်တာလားလုံးသိလို့လောက်တာလားဘုန်းကြီးတွေကကြဲကြားတယ်ကမနေနိုင်လို့ထအော်တာရှင်းရှင်းပြောရင်ဘုန်းကြီးတို့တသက်ကတော့နေလို့မရဘူးလေရတယ်ကိုသေးပြီနောက်ပိုင်းပါဖြစ်ချင်ဖြစ်ကိုနဲ့မှမဆိုင်တာကိုလက်ထက်မှာတို့တက်တော့တက်တာပဲအမုန်းမခံဘူးနေသွားမယ်အခုလို့ခေါ်တဲ့အတွက်ခေါင်းကြီးတို့ဟိုအပ်တတ်မယ်ဒီအပ်တတ်မယ်တကယ်ကဲနဲ့အန်ဒီရမရှိဘူးလားရှိလားအဲ့ဒါကိုသိသိနဲ့ခေါင်းကြီးပနေမော်ထိုင်လိုက်တာနဲ့ခေါင်းကြီးကနှလုံးသွင်းတယ်ရက်ွက်တဲ့တရားဝတ်တဲ့ဂျင်ကလေးနဲ့ချောင်းကြည့်ရတယ်ဘာနဲ့လောက်ကြလောက်ကြရတယ်ခေါင်းကြီးစဉ်းစားလိုက်တယ်ကဲဒါဒီတရားငါဟောတာဒီကိုလူမျိုးကိုဘာသာကိုသာသနာဒီမြေမှာမကွက်ပြတ်ဖို့ဟောတာဒီအတွက်နဲ့ပြင်မယ်ဆိုလဲအသက်ကိုဒီအတွက်လှူပါဤလို့အဲ့လိုစိတ်ကိုဈိမ့်ထန်ပြီးမှဘုန်းကြီးဟောတာအချိန်မရွေးအန်ဒီယဆိုတာရှိတယ်ပြီးပြီးနဲ့ဒီတရားမဟောလဲဘုန်းကြီးတို့ကအရင်တော့ဗာဒီဟောတာဝိပဿနာတရားတွေသုတ်တန်တရားတွေနဲ့ဘုန်းကြီးတို့ဘုန်းကြီးတို့ဟောเสียရောဒကာဒကမပြိတ္တာကိုအားလုံးရှိပြီတော့ရှိတယ်အေးဒီနေ့ဟောဘယ်သူမှမမုံမဲနဲ့မရဘူးလားရတယ်ရရင်နဲ့ဒီလိုအန်ဒီယရှိတာကြီးဘာဖြစ်လို့လောက်တာလဲကြက်လို့မနေနိုင်လို့လောက်တာမနေနိုင်လို့လောက်တာနော်ခေါင်းကြီးတို့လက်ထက်ကလေးတွေဒီမြဲလို့မရအောင်နောင်လာမဲ့သားစဉ်မျိုးဆက်မရှိဘူးလားရှိပါပါအဲ့ဒီကလေးတွေလက်ထက်မှာဒုက္ခရောက်သွားနိုင်တယ်နော်ကဲဗုဒ္ဓဘာသာတွေကသာသမီကိုချစ်တယ်ဆိုတာတဘွားနဲ့ချစ်တာလားတန်ត្រာနဲ့ချစ်တာလားတန်ត្រာနဲ့ချစ်လို့ကိုမြည်တဲ့ចောင်းသွားခေါ်သွားပြန်ပြီကိုသားသမီးတွေចောင်းသွားခေါ်သွားပြန်ပြီဟဲ့ကလေးတွေကုသိုလ်ရေးလောက်ထားမှာအဲ့ဒါမှသူတို့ကြီးလာလဲလုံမလုံမသူတို့တန်ត្រာနိဗ္ဗာန်ရောက်တဲ့ဒီကောင်းမှာဒါကြောင့်ဗုဒ္ဓဘာသာမိသားစုတွေကလေးချစ်တာပြီတဘဝစာချစ်တာလားတန်ត្រာနဲ့ချစ်တာလားတန်ត្រာနဲ့ချစ်တာဆိုတော့အဲ့ဒီတန်ត្រာရှောက်ရှောက်နိုင်ဖို့ဆိုတာကိုယ်နောက်ကမွေးလာမဲ့သားစဉ်မျိုးဆက်တွေကိုကိုဒီလိုမျိုးကာကွယ်ပေးနိုင်မှရှောက်ရှောက်ရောက်မှာနော်ကဲမျိုးဆောင်ဥပဒေဘယ်သူနဲ့ဆိုင်အားလုံးနဲ့ဆိုင်တယ်နော်အဲ့ဒါကိုနိုင်ငံရေးအမြင်နဲ့ကြည့်ပြီးတော့ပါတီဇွဲမဆွဲပဲနဲ့လူလူချင်းမကျင်တတ်တာကြည့်ပြီးတော့လူအစွဲမထားပဲနဲ့တို့တစ်မျိုးသားလုံးနဲ့ထိုင်တဲ့အလို့တို့အားလုံးလုံးဝမယ်ဆိုတဲ့အသိလေးနဲ့လုံကြရင်မအောင်မြင်လားအောင်မြင်လားနောက်ပိုင်းကိုမမျှော်နဲ့နော်ဒီအချိန်မှာဗုဒ္ဓဘာသာအမတ်တွေသွတ်တော်ထဲမှာမရှိဘူးလားရှိလားရှိနေတုန်းလေးမှာကိုယ့်အမတ်တွေကိုယုံယုံကြည်ကြည်နဲ့တောင်းကြတာနော်ဘုန်းကြီးတို့စိတ်ထဲမှာလည်းယုံကြည်ထားပါတယ်တို့တို့ဒီဗုဒ္ဓဘာသာအမတ်တွေဖြစ်တဲ့မျိုးချစ်စိတ်ရှိတယ်ဒါကြောင့်မို့လို့လုတ်ပေးလိုက်မယ်လို့ယုံကြည်ပါတယ်အဲ့တော့ယုံကြည်တယ်ဆိုတော့သူတို့ကိုယုံကြည်ချက်တခုနဲ့ဘုန်းကြီးတို့ကအရေးဆုံးကြီးလုပ်တာနော်ဒါပြင်းရင်အဲ့ဒီနေရာမှာဘုန်းကြီးတို့ရှိလုပ်လို့ရောမရဘူး ပြည်သူပြည်သားမှာပါပဲနဲ့ရမယ
်
မရတဲ့အတွက်ပြည်သူလူထုလက်မှတ်ထိုးဖို့လိုတယ်အဲ့တော့လက်မှတ်ထိုးဖို့လိုတဲ့အခါဒုနဲ့မဆိုင်ဘူးကွယ်ဆိုပြီးနေရမလားအားလုံးနဲ့ဆိုင်တဲ့အမျိုးသားရေးတာဝန်လားဝိုင်းလောက်ကြဖို့တိုက်တွန်းမိတာနော်ဝိုင်းလောက်ကြဖို့တိုက်တွန်းမိတာအဲ့တော့အင်းစိန်မြို့နယ်မှာလူဘယ်လောက်ရှိတယ်ဟမ်လူဦးရေလေနှစ်သိန်းကျော်မဲပေးနိုင်တဲ့ဦးရေပြောတာတသိန်း800ကဲမဲပေးနိုင်တဲ့ဦးရေတသိန်း800အင်းစိန်မျိုးနယ်ကလက်မှတ်ဘယ်လောက်ရမဟုတ်ဘူးအဲ့ဒါဦးရေပြောတာလက်မှတ်ဘယ်လောက်ရဟမ်900လောက်ရတယ်ဒါပေမဲ့တသိန်း300လောက်ကကျက်တယ်လားဝက်တယ်လားနွားတယ်လားဒုံးနဲ့မဆိုင်ဘူးလားမဆိုင်ဘူးလားဆိုင်လားဒီနေ့ဘုန်းကြီးမယံကောင်းမျိုးနယ်လေဒီည9နိုင်ခွဲလောက်ကိုခေါ်ထားတယ်ခု9နိုင်10မိနစ်ရောက်နေပြီ။မြန်ကုန်မြို့နယ်ကတချို့ကိုခေါ်ထားသေးတယ်။တွေ့ကြပါဦးခေါင်းကြီးနဲ့။အဲ့ဒါအလုံးဝိုင်းပြီးဆောင်ရွက်ဖို့နော်။အခုခေါင်းကြီးတို့ကတသုတ်တင်မယ်။လက်ရှိလက်မှတ်နဲ့တသုတ်တင်မယ်။စာထဲမှာရေးထားတဲ့ပြည်သူ့လွတ်တော်ကိုတင်လိုက်ပါပါ။အလုံးခေါင်းကြီးတို့ပြောတယ်။သမတရောပြည်သူ့လွတ်တော်ဥက္ကဋ္ဌရောနောက်ပြီးတော့အမျိုးသားလွတ်တော်နိုင်ငံကအမျိုးသားလွတ်တော်ဥက္ကဋ္ဌရောနောက်ပြီးတော့ကာကွယ်ရေးဦးစီးချုပ်ရောနောက်ပြီးတော့ NLD ပါတီရောနောက်ပြီးတော့ကြက်ခိုင်ဖွံ့ဖြိုးရေးပါတီရော6ခုပုံမှန်နော်စာဝ6ခုပုံမှန်ပို့ပြီးတော့လက်မှတ်ကိုတော့တနေရတဲ့ပုံမှန်ပြည်သူ့လွတ်တော်ရဲ့ကိုပို့လိုက်မယ်လက်မှတ်အဲ့တော့ဘုန်းကြီးတို့စာထဲမှာဗာရေးထားတယ်လက်ရှိဘုန်းကြီးတို့လက်ထဲမှာရောက်ပြီးသားလက်မှတ်များကိုပူတွဲပြီးပို့လိုက်ပါသည်နောက်ထပ်လက်မှတ်တွေလည်းအများကြီးရောက်လာနိုင်ပါသည်ရောက်လာရင်ဆက်ကပို့ပေးပါမည်အဲ့ဒီလိုစာရေးထားတယ်အဲ့တော့အင်းစိန်မျိုးနဲ့လူမကုံမချင်းထိုးရမှာနော်မလုံတင်လားလုံတင်လားအမျိုးသားရင်းနော်ခေါင်းကြီးကိုတငယ်ချင်းတစ်ပါးကဓာတ်တယ်မိရံများတယ်နော်မလုံနဲ့အစ္စလာမ်ဘာသာကနေဗုဒ္ဓဘာသာပြောင်းထားတဲ့ဒကမာကြီးတယောက်ကလည်းပြောတယ်တပည့်တော်တို့ဘာသာတဲ့တပည့်တော်ကိုးကွယ်ခဲ့တဲ့ဘာသာတပည့်တော်သိပါတယ်ဗျအင်မတန်အာဃာတကြီးတယ်ဆရာတော်နောက်ထပ်မဟောနဲ့တော့နော်ဆရာတော်အသက်အန္တရာယ်ကိုစိုးရင်လို့မဟောပါနဲ့အဲ့လိုပြောတဲ့ကြတဲ့ဘုန်းကြီးဆက်ဟောတယ်ဘုန်းကြီးကပြောတဲ့တန်ငယ်ချင်းကိုတုံ့ပြန်ပေးလိုက်တယ်ဒီဥပဒေပေါ်ပေါက်နိုင်ရင်တပည့်တော်အသက်ပေသွားတန်တယ်လို့သတ်မှတ်ထားတယ်လို့အဲ့တော့တပည့်တော်လုံမှာရအောင်လုံမှာပေရင်တော့တန်တယ်ဘာဖြစ်လို့လဲကိုတသက်နဲ့တိုင်းပြည်လူမျိုးဘာသာသာသနာကိုအများကြီးနှစ်ပေါင်းရှစ်ကြာကာကွယ်နိုင်လဲဆိုမတန်ဘူးလားတန်လားအဲ့တော့ဘုန်းကြီးတို့လုံတာအဲ့ဒါကြောင့်လုံတာနော်ဘာဖြစ်ချင်းလုံမှာမဟုတ်ဘူးသစ္စာဆိုပြီးတော့အဲ့ဒီစာလေးပို့ကန်ဒီခွင့်ကိုယ်တိုင်သစ္စာဆိုမှစာကိုကိုင်းပြီးတော့ဒီဟာပို့တာဒီခွင့်ရဲ့အတွက်ဘာတခုမှမပါဘူးဘာအတွက်လဲအမျိုးဘာသာသာသနာကြာရှည်စွာတည်တတ်နိုင်ရဲ့အတွက်လောက်တာဖြစ်တယ်ဤမှန်သောသစ္စာစကားကြောင့်နိုင်ငံတော်အနေနဲ့ပြည်သူ့တို့တော်အနေနဲ့ဒီကိစ္စကိုအောင်မြင်စွာဆောင်ရွက်ပေးနိုင်ပါစေသာဒါခွင့်သစ္စာဆိုဖို့နှလုံးသွင်းတာ ਨੇ ခုနဆရာတော်ကြီးလည်းပြောတယ်ဆရာတော်လည်းသစ္စာဆိုဦးနော်ခွင့်တို့တွဲတော့ကိုရင်ကြီးလည်းပြောကိုရင်ကြီးမြင်တဲ့သစ္စာဆိုဦးဝိုင်းလုံးကြအောင်ဟာအကုန်လုံးတော့မအောင်ပါခွန်ကြီးတို့ကပါလေကျဲဈာတဲ့ကမနေနဲ့လို့ထအော်နေတာဘသူ့ထောင်းတာအမလေးကြွက်တည်းရဲ့နေလက်ကြောင့်တော့ဒုနဲ့မဆိုင်သေးဘူးဆိုသူလည်းပုံနေတယ်နော်မလုံးနဲ့အခုလောက်တာပါတီနဲ့လည်းမဆိုင်ဘူးနော်လူလူချင်းအဖွဲ့စည်းနေတယ်လေတမျိုးသားလုံးအတွက်လောက်တာဖြစ်တဲ့အတွက်ဘသူနဲ့ဘသူဘာမကျင်တတ်တာပဲရှိရှိ तू ကဘယ်ပါတီမို့လို့ကိုကဘယ်ပါတီမို့ဘာပဲရှိရှိဒီကိစ္စကိုတော့အမျိုးသားရေးတာဝန်တရားအနေနဲ့ဝိုင်းလုပ်ပေးကြပါလို့เนาะအဲ့တော့ဒါဒီဥပဒေကိုလည်းပဲအနှစ်ချုပ်ခွင့်ခွင့်ကပြောပြီးနော်ဒီဗုဒ္ဓဘာသာမြန်မာမိန်းကလေးတွေအတွက်ချုပ်ချယ်တာလားကာကွယ်တာလားကာကွယ်တာမတိတတ်ပေးတဲ့ကလေးကိုမိဘတွေကကာကွယ်ပေးတယ်လို့เนาะအမောင်ငကအမောင်နဲ့မှာကာမအမောင်ဆိုတာအမောင်ဆုံးပါအဲ့ဒီအမောင်ဝင်တဲ့အချိန်မှလေဆုံးဖြတ်ရင်အမှားကြီးတယ်ပဲတင်းယောက်ျားပဲနှစ်ယောက်ျားပဲသုံးယောက်ျားပဲဒါပဲဒီအမောင်မောင်းနေတာကိုပြီးမှဟဲငါတော့မှားပြီဆိုတဲ့အချိန်ကျပြန်ပြင်လို့မရတော့ဘူးအဲ့အချိန်မျိုးရောက်သွားမှဆိုလို့အချိန်မီပြင်လို့ရအောင်မိန်းကလေးတွေကိုကာကွယ်ပေးတာပါဟိုနေ့ကခွန်ကြီးတို့လည်းတရားထဲမှာဟောဘူးပါတယ်ဟင်္ဒရာဆရာတော်ကြီးလည်းပြောပါတယ်အိမ်လေးလုံးရှိတယ်သုံးလုံးကစီယိုးနဲ့ကိုယ်တစ်လုံးပဲမရှိတာအဲ့တော့ကိုယ်တစ်လုံးနဲ့မကာတင်နဲ့ကာတင်တာဒီစီယိုးကာပြီးရင်ခွန်ကြီးတို့ကချန်စီယိုးအပြည့်ပဲလက်ကလေးထုတ်ခွာမှာထုတ်ပေးမှလာခဲ့ရှိတ်ဟမ်းမယ်နော်လက်ဆွဲနှုတ်ဆက်မယ်လာခဲ့ဘာဖြစ်လို့လဲသူလည်းချန်စီယိုးနဲ့နေတယ်ကိုယ်လည်းချန်စီယိုးနဲ့နေတယ် ကိုစီဝင်ချင်းခွင့်တောင်းကိုတကားဖွင့်ပေးမယ်လားသူစီဝင်ချင်းခွင့်တောင်းမယ်သူလည်းတကားဖွင့်ပေးငြိမ်းချမ်းရေးမရဘူးလားရလားအခုကျတော့ငြိမ်းချမ်းရေးလုပ်ရအောင်သူတို့ကခြံထဲမှာကိုသွားဆွဲလို့မရကိုကျတော့ရှုပ်ဆိုအစ်တကားလေးခွင့်လာဆွဲတော့ပြန်ရှုပ်ဆိုလာဆွဲတော့ပြန်ပြီတော်ကြတယောက်တော်ကြတယောက်နဲ့ရင်ထဲမှာတော့မကောင်းတာအဲ့တော့ခေါင်းကြီးတို့တကားကမတွေအနေနဲ့တစ်မျိုးနယ်လုံးကိုဖြန့်ကျက်ပြီးတော့ဒီလက်မှတ်လေးတွေထိုးပေးဖို့နော်ခေါင်းကြီးတို့တတ်မှတ်ထားတာဒီဇူလိုင်15 15တဲ့တော့နောက်မကျသင့်ဘူးဘာဖြစ်လို့လဲဆိုတော့တော်မှာဒီပြုဖို့ဆိုတာတလားကြိုရတယ်ဩဂုတ်လ25ရက်နေ့ဆိုရင်လွတ်တော်သိပြီအဲ့တော့ဇူလိုင်25မှာ25မတိုင်ခင်ကိုရောက်မှာဆိုတော့ခေါင်းကြီးတို့က25ရက်နေ့လောက်ကိုဒါစုံမမိတ်သူဆွဲမနဲ့ပို့မနဲ့20 21 22အဲ့လောက်ကြမှာနောက်ဆုံးနှမရောက်မှာအဲ့တော့နောက်ဆုံးနှမရောက်တဲ့အချိန်ကြီးခံမှန်းကြည့်တာ25ရက်နေ့နောက်ဆုံးအဲ့တော့အင်းစိတ်မျိုးနဲ့တရားဓမ္မတွေဘုန်းကြီးကမေတ္တာရက်ခံတယ်နော်ဘုန်းကြီးအတွက်လည်းပြောတာမဟုတ်ပါဘူးတစ်မျိုးသားလုံးအတွက်ဘုန်းကြီးနေတဲ့မွန်ပြည်နယ်မှာ42ရာလုံးဆိုရင်ကြာရင်မောင်တော်လို့ဖြစ်တော့မှာနော်မောင်တော်လို့ဖြစ်တော့အင်းစိတ်ရောမပါဘူးလားပါလားအကုန်လုံးပါမှာနော်အဲ့ဒါလေးတွေမဖြစ်သေးခြင်းလို့ပါတီဆွဲလူမျိုးဆွဲအမျိုးမျိုးမကျင်တတ်တဲ့အဆွဲအဲ့ဒါတွေမထားဘဲနဲ့တမျိုးသားလုံးအရေးတို့ဝိုင်းဝန်းဆောင်ရွက်ကြမယ်ဆိုတဲ့စိတ်နဲ့အလုံးဆောင်ရွက်ပေးဖို့နော်အဲ့ဒီလိုညီညီညွတ်ညွတ်နဲ့လှုပ်ရင်ကဲအလုံးညီညွတ်လိုက်လို့ရှိရင်ဒီညီညွတ်စာတောင်းလိုက်တဲ့လုပ်ငန်းဒီမအောင်မြင်လားအောင်မြင်လားအောင်မြင်မချမ်းသာဘူးလားချမ်းသာအဲ့ဒါပါလေညီညွတ်ချင်းနဲ့ချမ်းသာခြင်းဆိုဒါပဲနော်ညီညွတ်ရင်ချမ်းသာတယ်မညီညွတ်ရင်မချမ်းသာဘူးကြွဲ့ထောင်တာကွာတို့နဲ့ပါဆိုင်လို့လဲဆိုတော့ဝက်နဲ့နွားကြောင်ကိုကျက်ကလိုက်អော်တာလဲအလကားဖြစ်ပြီးတော့နောက်ဆုံးတော့မသိဘူးလားသိလားသိရတယ်အဲ့တော့တို့နဲ့မထိုင်ဘူးမလုပ်နဲ့เนาะတချို့အမြင်ဆောင်တာလေးတွေရှိရင်ရှိမယ်မဆောင်ပါနဲ့ခေါင်းကြီးမေတ္တာရက်ခံပါတယ်အကုန်လုံးခေါင်းကြီးတို့စိတ်ထဲမှာဗုဒ္ဓဘာသာမင်္ဂလာကိုထိခိုက်စေလိုတဲ့စိတ်ဒီနေ့အထိနှမ်းသိတပိတာမပါဘူးဒီမိန်းကလေးတွေကိုကာကွယ်ပေးကျင်တာပဲရှိတယ်။တန်ត្រာအတွက်ပါမနစ်နာစေခြင်းလို့ဆောင်ရွက်တာเนาะ။အဲ့ဒါလေးကိုခေါင်းကြီးတို့တရားဓမ္မတွေနားလည်ပြီးတော့အားလုံးဆောင်ရွက်ပေးစေခြင်းပါတယ်။ဆောင်ရွက်ပေးရင်လည်းပဲမအောင်မြင်ဘူးလားအောင်မြင်လား။နောင်လည်းပဲခေါင်းကြီးတို့ကဒီရန်ကုန်တတိုင်းလုံးဒီရက်ပိုင်းမှာခေါင်းကြီးတရားဒီလက်ခဏဆင်းအောင်မယ်။ခေါင်းကြီးကြောင့်လည်းတော်ထဲမှာနေတာ။တော်ထဲမှာနေတာဆိုတော့တိမ်ဆင်းမှလည်းစာတတိုင်းကြီးတတိုင်းခေါင်းကြီးတို့လည်းပဲတန်ခါ150လောက်ရှိတဲ့စာတတိုင်းကြီးရှိတယ်။အသိဉာဏ်ကရှေးရွာအဆင့်ပဲရှိတော့သူကလည်းအဲ့ဒီမှာဝါဆိုသင်္ကန်းကအဲ့တော့ဘုန်းကြီးတို့ရှိကို50ဆုံး55ဆုံးတဲ့ပိုးမရဘူးမရဘူးဆိုတော့ကိုကလည်းဝါဆိုသင်္ကန်းအဆင့်ပြေဖို့ဆိုရင်အဲ့ဒါဝါဆိုသင်္ကန်းပင့်ထားတဲ့အဲ့တယောက်ဒီတိုင်းဘက်ကိုသွားနေတယ်မွန်ပြည်နယ်ထဲပင့်တယ်လည်းသွားရတယ်အဲ့ဒီလည်းသွားရတယ်ဆိုတော့တစ်ဖက်ကကြောင်းတိုက်တာဝန်ရှိတဲ့ဂျားတွေကဒီကိစ္စတွေအတွက်တစ်ဖက်ကပြောဖို့ဆိုဖို့ကြုံတဲ့နေရာလေးတွေမှာချိန်ထားတယ်ပြန်ရောက်တာလည်းတပြိုင်နက်ရန်ကုန်တိုင်းထဲမှာမိမိလက်လန်းမိတော့အဲ့ဒီလိုပဲတာဝန်ရှိတဲ့ပုံစံလေးပေါ့ရက်ွက်အုပ်ချုပ်ရေးမှုတို့မြို့နယ်အုပ်ချုပ်ရေးမှုတို့ဒီပါတီဝင်တွေအသီးသီးအဲ့ဒါတွေကိုခေါင်းကြီးတို့မေတ္တာရက်ခံပြီးတော့ဖိတ်ခေါ်ပြီးတော့ဆွံ့လွှဲပြီးတော့ဒါလေးတွေတခါကြီးတို့ဆောင်ရွက်ပေးကြပါခေါင်းကြီးမေတ္တာရက်ခံလို့နော်အဲ့လိုလှုပ်ချင်းသည်ဘယ်အတွက်လဲတမျိုးသားလုံးအတွက်ညီညွတ်ရင်ဘာလို့လဲချမ်းသာမယ်ဘယ်သူမှဝင်လို့မရဘူးနော်စင်ကာပူမှာအဲ့ဒီဥပဒေနဲ့ကာထားတဲ့အတွက်1965ခုနှစ်ကအစ္စလာမ်ဘာသာဝင်15000လုံးရှိခဲ့သောစင်ကာပူဒီနေ့2013ခုနှစ်အထိအစ္စလာမ်ဘာသာဝင်15000လုံးပဲအဲ့တော့1500နှုန်းပဲရှိတဲ့အတွက်ကဲသူကလည်းဒီလောက်ပဲသူကလည်းဒီလောက်ပဲငါကအဲ့လောက်တော့ပြဿနာမတက်တော့အခုဒီလောက်ဆိုတော့လည်းပြဿနာမတက်ဘူးเนาะဗမာပြည်မှာဒီရနဲ့ဒီလိုဖြစ်လာတော့ပြဿနာဆက်လာတာเนาะအဲ့ဒါကြောင့်မို့လို့ခေါင်းကြီးတို့တရားဓမ္မတွေကအဲ့ဒါကိုထိန်းချုပ်လိုက်တာနဲ့တပြိုင်နဲ့ခုနငြိမ်းချမ်းရေးဆိုတော့လည်းမဖြစ်နိုင်ဘူးလားရှင်းနိုင်တယ်တနိုင်ငံနဲ့တနိုင်ငံနယ်မြေတွေတတ်မှတ်စစ်တပ်တွေနဲ့ထားပြီးမှငြိမ်းချမ်းရေးဒီလိုလာတာနော်အဲ့တော့အဲ့လိုပဲဘုန်းကြီးတို့လည်းသူတို့ကကာထားပြီးပြီကိုကမကာသေးတော့တို့လည်းကာမယ်ပြီးတော့ဗာလဲငြိမ်းချမ်းရေးမရဘူးလားရမှာသူတို့ကနင့်နာစေချင်လို့မဟုတ်နော်သူတို့ဘာသာကိုဖြစ်စည်းတာလည်းမဟုတ်ဘူးနော်သူတို့နိုင်ငံတွေမှာလည်းဘင်္ဂလားဒေ့ရှ်ရှိနေမွတ်စလင်နိုင်ငံလူရင်းမထိုင်ချုပ်တဲ့အတွက်လူတွေတအားပေါက်ကွဲပြီးတော့လေအခုနေစရာမရှိတော့ရှမ်းပြည်နယ်လောက်နိုင်ငံကတန်း100ဖြစ်တယ်။ရှမ်းပြည်နယ်တပြည်နယ်ဇာလောက်မှာတန်း100ဆိုတော့နေပြည်မရှိတော့ကိုနိုင်ငံသွားဒီနိုင်ငံသွားကတောက်ကနေနေဖြစ်ဒုက္ခတွေရောက်။အဲ့တော့ဗမာပြည်မှာလူတွေထိန်းချုပ်တာမဟိုတဘာဝမကြောက်လက်ကြတယ်။ကြတယ်နော်။နိုင်ငံအနေနဲ့လည်းတိတ်မချမ်းသာသေးဘူးလေဆင်းရဲလို့ရှိသေးတာ။အဲ့တော့ကျွေးနိုင်မွေးနိုင်ပညာတတ်တွေဖြစ်ဖို့ကြောင်းထားနိုင်ဖို့အတွက်ဆိုတန်ရောက်တာတော်ပဲနော်။
လုံလောက်ကျော်300အဲ့တဲ့ပုံမနိုင်တော့ဘူးဒါတွေကိုလည်းဘုန်းကြီးတို့ကနိုင်ငံတော်နေနဲ့လုတ်ပေးသေးမှတည်းလို့တင်ပြတာနော်ဥပဒေငူချမ်းဆိုတာလည်းနိုင်ငံတော်နေနဲ့လုတ်ပေးသေးမှတည်းလို့သွတ်တော်ကိုတင်ပြတာဘုန်းကြီးတို့ကဒါလုတ်ပါလို့ပြောတာမဟုတ်ဘူးအမိတ်ပေးတာမဟုတ်ဘူးပေးလို့လည်းမရပါဘူးပြည်သူဆန္ဒနဲ့ပြည်သူမဲလက်မှတ်နဲ့တင်ထားတဲ့အစိုးရမဟုတ်လားဟုတ်လားအခုလွတ်တော်မှာရောက်သွားတဲ့အမတ်တွေအကုန်လုံးကပြည်သူလက်မှတ်နော်ပြည်သူတွေကမဲပေးလို့ရောက်သွားတာအဲ့တော့မဲပေးထားတဲ့ပြည်သူတွေကဒါကိုပြန်ပြီးတော့မလုပ်တာတောင်းဆိုတာအဲ့တော့သူတို့ကလည်းပြည်သူကိုပြန်မကြည့်ဘူးလားရှိမှလားရှိမှာပေါ့နော်အဲ့တော့ဘုန်းကြီးတို့ကလည်းတွက်ထားပါတယ်သူတို့ကလည်းပြည်သူပြန်ကြည့်ရင်ပြည်သူကလည်းသူတို့ကိုဘာလို့မှပြန်ကြည့်ပါလိမ့်မယ်အဲ့ဒါဆိုအပြန်အလှန်ညီညွတ်ရင်လွတ်တော်နဲ့ပြည်သူညီညွတ်ရင်အမတ်တွေနဲ့ပြည်သူညီညွတ်ရင်ဘာဖြစ်မှာချမ်းသာမှာပါပြည်သူကတင်ပေးလို့လွတ်တော်ကလည်းအမတ်ဖြစ်သွားတယ်နော်လွတ်တော်အမတ်ဖြစ်သွားတယ်တိုင်းပြည်အတွက်ဆောင်ရွက်ခွင့်ရသွားတယ်ပြည်သူကတောင်းဆိုတယ်သူတို့ကလည်းကြည့်ပါလိမ့်မယ်သူတို့ကကြည့်ရင်ပြည်သူကလည်းသူတို့ကတော့မှပြန်ကြည့်ရမယ်အဲ့လိုအပြန်အလှန်ကြည့်ကြမယ်ဆိုရင်ဘာဖြစ်မှာလဲချမ်းသာမှာလူမျိုးနဲ့ဘာသာမပြောက်တော့ဘူးလို့ပြောတာနော်ဘုန်းကြီးတို့ဆိုရင်ကဒီမိုကရေစီစစ်စစ်ဖြစ်ရင်းဖြစ်ရင်းကနေပြီးတော့ဒီဥတွေကိုချိုးတင်လုပ်မထားခဲ့တော့နောက်မှဘာသာကြအမတ်တွေများများများများလာရင်ဒီလိုကောက်ွယ်လို့ဒီအချိန်လေးပဲရနိုင်တယ်လို့ပြောတာနော်အဲ့တော့အချိန်မီလေးမှာဘုန်းကြီးတို့တက္ကသိုလ်မတွေကဇူလိုင်15ရက်မတိုင်ခင်ကြိုတင်ပြီးတော့ဗလောက်ဒီလက်မှတ်လေးတွေလုတ်ပေးကြလို့နော်ဒီမျိုးနယ်တွေမဟုတ်တော့ဒီမျိုးနယ်ကနေပြီးတော့ဘုန်းကြီးတို့တက္ကသိုလ်မတွေကိုယ်နဲ့နီးစပ်တဲ့မျိုးနယ်တွေရှိရင်လည်းအချင်းချင်းဆက်သွယ်ပါအကြောင်းကြပါနော်ဟိုပါတီဆိုလည်းပါတီချင်းဆက်သွယ်ရှိရင်ပါတီချင်းဆက်သွယ်ပြီးတော့လောက်ကင်ဆောင်ရွက်ပေးပါအကဲ၍လူမှုရေးအသင်းဘွဲ့ချင်းဆက်သွယ်ရှိရင်လည်းလူမှုရေးအသင်းဘွဲ့ချင်းဆက်သွယ်ပြီးတော့ဆောင်ရွက်ပေးပါအဲလိုဆောင်ရွက်ပေးလို့အင်အားလေးကောင်းသွားလို့ရှိရင်အော်ပြည်သူဒီလောက်ကလိုချင်နေတာတို့လောက်ပေးတဲ့နဲ့အဲ့ဒါအမတ်တွေရင်နဲ့မရှိတတ်ရှိတာမှန်ပါဗျာ၄-၅ယောက်ကလိုချင်နေဆိုရင်တော့လည်းတို့ကဘယ်ကြည့်မှလဲနော်အော်ဒီလောက်ကြီးကလိုချင်နေတယ်ဆိုရင်တော့တို့လည်းပြန်ကြည့်မှာပေါ့အဲ့တော့အမတ်တွေကကြည့်ပြီးလောက်ပေးရင်ဒီလူမျိုးဒီဘာသာဒီသာသနာဒီမြေမှာကြားရှိစွာတည်တော့ကိုယ်သားချင်းရေးဆက်မချမ်းသာဘူးလားမှန်ပါဗျာအဲ့တော့ချမ်းသာတယ်ဒါကြောင့်မလို့ကိုတင်ထားတဲ့အမတ်တွေကိုကိုတောင်းပန်ခွင့်ရှိပါတယ်ရဲရဲတင်းတင်းတောင်းပါဘသူမှလည်းမဖမ်းပါဘူးအချုပ်တဲထောင်ထဲလည်းမချပါဘူးဘုန်းကြီးတို့လည်းလွတ်တော်ကိုရောသမတစီကိုရောဟောသာသနာရေးတန်ခတ်နိုင်ငံကအဖွဲ့ကိုရောဒီအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ကြီးဖွဲ့လိုက်ပါပြီဆိုတရားဝင်အကြောင်းကြားပြီးပါနော်တရားဝင်အကြောင်းကြားပြီးပြီးတဲ့အတွက်ဘာမှတော့တူနဲ့တူမရှင်းတတ်လို့ဟိုအညိုတဲ့ဘွက်ပြီးစတာနောက်တာရန်ဖြစ်တာမျိုးမဖြစ်သေးပဲနဲ့ညီညီညွညွအားလုံးတသားလေးဝိုင်းဝန်းဆောင်ရွက်ကြပါလို့ခေါင်းကြီးတိုက်တွန်းတာနော်ညီညွချင်းနဲ့ချမ်းသာချင်းသည်ဓွန်မတွဲဘူးလားတွဲလားလူတို့ညီညွရင်အစိုးရကလည်းညီညွပါလိမ့်မယ်နော်ကဲအစိုးရကညီညွတို့ပြန်ကြည့်ပေးလိုက်ရင်လည်းပဲလူတို့မချမ်းသာဘူးလားလူတို့ချမ်းသာရင်အစိုးရလည်းချမ်းသာတာပေါ့သူတို့တော့အကိုင်းတာလွယ်သွားတာပေါ့နော်အဲ့တော့အပြန်အလှန်အဲ့လိုညီညွတ်ရင်ချမ်းသာပါတယ်ဆိုတဲ့အကြောင်းညီညွတ်ချင်းနဲ့ချမ်းသာခြင်းတရားကိုဟောကြားပါတယ်အာလုံးတစ်မျိုးသားလုံးချမ်းသာရဲ့အတွက်ဝိုင်းဝန်းဆောင်ရွက်ကြပါလို့တိုက်တွန်းရင်းနဲ့တရားဏိကုံချုပ်နော်ဘောရိယပစ္စယဟောတုဣဒံနောပုံညမင်္ဂလံပုံညဘာကသုနဘန္တုပမောဒန္တုသဒေဝကံနောမြမြတ်တာကြည်ပါရမီရင်ကျူးစာနေတုတော်စဉ်ကုသိုလ်ရှင်ကျွန်ုပ်တို့ဤဣဒံပုံညမင်္ဂလံဗုဒ္ဓဟောကြားတရားဒေသနာမြတ်ဩဝါကိုနာဂမတ္တပြန်ဟောကြား၏ပွားများခြင်းကြံပန်ပန်ကျုပ်ကိုအာထဝတ်သည့်ဤကုသိုလ်ပုံညမင်္ဂလာသည်ဘောရိယသစ္စာလေအင်းခိုင်တစဉ်ကိုပြန်ရှင်သုခုတုကုယင်တံဘောရိညံဤပေစယောဥပနိတ္တယမိယာ၏မောချအကြောင်းကောင်းမြတ်သောတောက်ပန်သည့်ဟောတုစင်စစ်မသွေဖြစ်ပါစေတည်းဣဒံပုံညဘာကိစ္စဗုဒ္ဓဟောကြားတရားဒေသနာမြတ်ဩဝါကိုနာဂမတ္တပြဝကြရေပွားများချင်းကြံပန်ပန်ကျုပ်ကိုအတော်အတည်ဤကုသိုလ်ပုံညမင်္ဂလာရေဘောဘာကကိုတိသဒေဝကကပ္ပမနေသမ ्या ဝိနည်းအများစွာတတ္တဝအနန္တမန္တမယတို့သည်တို့လပန်တို့ရှင်လန်းခြင်းဖြင့်ဝါပန်းပုံစီတွေ့တကဲ့သို့ပိတိမွေစိတ်မှထောင်းလေအိဋ္ဌာယုတ်တွေ့သူတို့မို့ကြည်နူးကိုပန်ရယူနိုင်ကြပါစေကုန်တည်းတို့လည်းကကိုစီကိုစီအလိုညီလျက်ဖြစ်သာရှင်ပြောအာလုံးမြတ်သူရယူကြကုန်ပြီလင်ပမောဒံတုကိုစိတ်နှပြလွေစားဖြင့်ပြေကာကြွမဝမ်းမြောက်နိုင်ကြပါစေကုန်တည်းဝါပမောဒံတုလူပြည်တမကနတ်ပြည်ပါဆက်ွယ်လေဆက်နေပြမရှင်တို့မို့ဖြာသတင်းကဘာတုံအာတတ္တအောင်လျာနေမောက်ပြည့်လေဝမ်းမြောက်ဝမ်းသာပတနာအောင်စုခါကပြည့်လေတာဒုတာအောင်နမိတ်ဖြင့်
အောင်ဖိတ်သိမ့်သွန်နိုင်ကြပါစေကုန်တည်း